Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2018ခုနှစ်မတ်လ14ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်ဒီကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။အခုမနေ့ပိုင်းရဲ့အစီအစဉ်မှုဖြစ်ကျွန်တော်ဆမိုးဝီဆောင်ရွက်ပေးမှာပါခင်ဗျာ
။ကျွန်မကတော့ဆုမြတ်ပါရှင်။အမေရိကန်ရွေးကောက်ပွဲကာလတုန်းကသူ့ရဲ့ဖုန်းကိုသမ္မတဥဘာမားကခိုးနှားထောင်ခဲ့တယ်လို့ဒေါ်နယ်ထရမ့်ကဆွဆွဲတဲ့ကိစ္စနဲ့ပတ်သက်လို့အင်ဂျီတော်ကအခုချိန်ထိအထောက်အထားမပေးနိုင်သေးပါဘူး။ဥဘာမားကဲလို့တီးကြတဲ့တံပိုးနဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစ်စ်နဲ့အစားထိုးဖို့လွှတ်တော်ကအတည်ပြုလိုက်ရင်လူပေါင်း14သန်းရဲ့ကျန်းမာရေးစောင့်ရှောက်မှုအာမခံဆုံးရှုံးကြရလိမ့်မယ်လို့လွှတ်တော်ဘတ်ဂျက်ရုံးကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းဆိုင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
Constitutional reform seems a distant goal at this time and made even more onerous.
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးစုံစမ်းရေးမှူး Miss ရန်ဟီလီဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံဆောင်ရဲ့မေးမြန်းချက်တွေလူခွင့်ရေးကိုစုံစမ်းရေးမှုကပြန်လည်ပြီးတော့ဖြေဆိုတဲ့အကြောင်းသတင်းတော်မှာပြည့်စုံနားဆင်ကြရမှာဖြစ်ပါတယ်အဲ့ဒါအပြင်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်နေပြီတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာလူခွင့်ရေးကောင်စီမှာဆွေးနွေးခဲ့ရတဲ့ဆိုတဲ့သတင်းလွှာနေဆက်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအရေးနဲ့ပတ်သက်ပြီးတော့တရုတ်နဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းနေရမှာကြုံတွေ့ရတဲ့အခက်အခဲတွေအကြောင်းသမ္မတရုံးရဲ့ပြောခွင့်ရသူနဲ့တွေ့ဆုံမေးမြန်းချက်အစားရှိတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မှုနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်သမ္မတဟာဗရက်အိုဘားမားကပြီးခဲ့တဲ့နှစ်ရွေးကောက်ပွဲကာလတုန်းကသူ့ရဲ့ဖုန်းတွေကိုကြားကနေခိုးနှားထောင်တယ်လို့သမ္မတထရမ့်ကဆိုလိုတာမဟုတ်ပါဘူးလို့အင်ဂျီတော်ပြောခွင့်ရသူရှွန်စပိုက်ဆာကပြောလိုက်ပါတယ်။နယူးယောက်မြို့ကထရမ့်တာဝါကိုစောင့်ကြည့်ထောက်လှမ်းဖို့သမ္မတဟာအိုဘားမားကအမိန့်ပေးခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားဖော်ပြခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ Mr. Spicer ကတင်းနှလာနေတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာဖြစ်ပါတယ်။သမ္မတဥဘာမားကိုယ်တိုင်ထရမ့်ရဲ့ဖုန်းကိုကြားဖြတ်ခိုးနှောက်ထောင်တယ်လို့ထရမ့်ကမထင်ပါဘူးလို့အင်ဂျီတော်ပြောခွင့်ရသူစပိုက်ဆာကဆိုပါတယ်ရွေးကောက်ပွဲမတိုင်ခင်အောက်တိုဘာလတုန်းကသမ္မတဥဘာမားကသူ့ဖုန်းကိုခိုးနှောက်ထောင်နေတယ်လို့ဆိုပြီးတော့မစ္စတာထရမ့်က Twitter ပေါ်မှာရေးသားခဲ့တာပါအခုလို့သမ္မတထရမ့်ကသူ့ရဲ့ဖုန်းကိုခိုးနှောက်ထောင်တယ်လို့ပြောနေတာကိုသူ့အနေနဲ့တတ်သိပြရစရာမရှိဘူးလို့အင်ဂျီတော်အကြံပေးတယောက်ဖြစ်တဲ့ Gillian Conway ကလည်းတင်းနှင်းလာနေအစောပိုင်းကပြောခဲ့ပါတယ်တက်တီအထောက်ထားပြဖို့ကသူ့အလုပ်မဟုတ်ဘူးလို့ CNN နဲ့မင်းမြန်ကန်းမှ Miss Conway ကပြောခဲ့တာပါ။သမ္မတထရမ့်ကဆွဆွဲပြောခဲ့တယ်လို့ဖုန်းကြားဖြတ်ခိုးနှားထောင်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့အင်ဂျီတော်ကရောထောက်လန်းရေးအကြီးအကဲတွေကပါတက်တီအထောက်ထားတစုံတရာမပြနိုင်ကြသေးပါဘူး။သမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရသူကတော့ဒါဟာမမှန်ကန်တဲ့ပြောဆိုမှုသာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။ဆွဆွဲခဲ့မှုကိုတက်တီပြနိုင်မယ့်အထောက်ထားတွေကိုတနင်္လာနေ့နောက်ဆုံးထားတင်ပြဖို့အတွက်အောက်လွှတ်တော်ထောက်လန်းရေးကော်မတီကနောက်ဆုံးအချိန်သတ်မှတ်ထားတာဖြစ်ပါတယ်။သမ္မတထရမ့်ကိုဝေဖန်နေကြသူတွေကလည်းသူ့ရဲ့ဆွဆွဲချက်အပေါ်ရှုံချပြစ်တင်နေကြပါရဲ့ရှင်
။အိုဘားမားကဲရလို့လူသိများတဲ့အခကြေးငွေတက်တာစွာကျမကြီးပြုစုဆောင်ရှောက်မှုရရှိမဲ့ဥပဒေကိုအစားထိုးဖို့ Republican Party ကအစိုးပြုထားတဲ့အစီအစဉ်ကိုလွှတ်တော်ကအတည်ပြုလိုက်မယ်ဆိုရင်လာမယ့်နှစ်အတွင်းလူပေါင်း14သန်းလောက်ကျမကြီးဆောင်ရှောက်မှုဆုံးရှုံးကြလိမ့်မယ်လို့ CBO ခေါ်လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိတ်ယုံကတင်းလာနေမှာထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကရွေးကောက်ပွဲမဲဆွယ်လှောက်ရှားစဉ်သူအကြိုက်နှစ်သက်ဆုံးပေးခဲ့တဲ့ဂရီတွေကတခုဖြစ်တဲ့ Obama Care ကိုဖော်ဆောင်ရမှာကုန်ကြမဲ့စရိတ်ကိုပါတီဇွဲကင်းတဲ့လွတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိတ်ရုံးကဒီနေ့လနေ့ကထုတ်ပြန်ခဲ့တာပါ Republican နေတင်သွင်းတဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုအတည်ပြုလိုက်ရင်2018ခုနှစ်မှာကျန်းမာရေးပြုစုစောင့်ရှောက်မှုအာမခံမရှိသူပေါင်း14သန်းရှိမှဖြစ်ပြီး2026ခုနှစ်မှာလူ52သန်းအထိတိုးလာနေတဲ့အကြောင်းဒါဟာအိုဘားမားကဲရဆက်လက်ထားရှိရင်ကျန်းမာရေးပြုစုစောင့်ရှောက်မှုအာမခံမရှိမဲ့လူဦးရေနဲ့နှစ်ဆပုံများတဲ့အကြောင်းလွတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိတ်ရုံးကပြောပါတယ်ဒါပေမဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်သစ်ဟာ2018နဲ့2026ခုနှစ်ကြားအစိုးရလုံငွေပြမှုကိုဘီလီယံ339ဒေါ်လာအထိရှော့ချနိုင်မယ်လို့ CBO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။ American သမ္မတ Donald Trump နဲ့ Germany ဝန်ကြီးချုပ် Angela Merkel တို့တောက်ချနေတွေ့ဆုံကြတဲ့အခါမှာ Russia သမ္မတနဲ့ဆက်ဆံရတဲ့အတွေ့အကြုံတွေကိုသမ္မတ Trump ကမေးမြန်းမှာဖြစ်ပါတယ်။ Russia အစိုးရနဲ့ထိတွေ့ဆက်ဆံဖို့ပြင်ဆင်နေတဲ့သမ္မတ Trump အနေနဲ့ ဂျာမနီဝန်ကြီးချုပ်ရဲ့အမြင်တွေကိုကြားရဖို့အထူးစိတ်ဝင်စားနေတယ်လို့အစိုးရအကြီးတန်းတာဝန်ရှိသူတယောက်ကပြောပါတယ်။သမ္မတထရမ့်နဲ့ဂျာမနီဝန်ကြီးချုပ်တို့အင်္ဂါနေ့မှတွေ့ဆုံဖို့စီစဉ်ထားပေမဲ့ဝါရှင်တန်မြို့တော်ကိုနှင်းမုံတိုင်းဝင်တိုက်နေတဲ့အတွက်တွေ့ဆုံပွဲကိုတောက်ကြနေကိုရွှေ့ဆိုင်းလိုက်ရပါတယ်။ဂျာမနီဝန်ကြီးချုပ်နဲ့သမ္မတထရမ့်တို့ကြားသဘောထားအမြင်တွေတော်တော်လေးကွဲပြားပေမဲ့သမ္မတအနေနဲ့ကွဲပြားမှုတွေကိုနောက်ခံထားပြီးတော့ကုန်သွယ်ရေးကိစ္စကနေရုရှားတို့ရဲ့စိုက်ဘာတိုက်ခိုက်မှုယူကရိန်းကိုကျူးကျော်မှုစတဲ့ကိစ္စရပ်တော်တော်များများမှာခိုင်မာတဲ့ဘုံရက်တီချက်တွေရရှိဖို့လိုလားနေတယ်လို့ခေါင်းဆောင်နှစ်ယောက်တွေ့ဆုံမဲ့ကိစ္စနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဂျာမနီကဒုက္ခသည်အမြောက်အများကိုလက်ခံခဲ့တာနဲ့ပတ်သက်လို့ဝန်ကြီးချုပ်မာခဲရဲ့မူဝါဒတွေကဂျာမနီနိုင်ငံကိုဖျက်ဆီးနေတယ်လို့မစ္စတာထရမ့်ကသမ္မတမဲဆွယ်စဉ်ကာလမှာဆွတ်ဆွဲပြောကြားခဲ့တာဖြစ်ပါတယ်။သမ္မတဟောင်းဘရက်အိုဘားမားနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတယ်လို့သိကြတဲ့ဝန်ကြီးချုပ်မာခဲကလည်းသမ္မတထရမ့်ရဲ့ဒီယာယီခီးသွားပိတ်ပင်မှုတွေအပေါ်ပြစ်တင်ဝေဖန်ခဲ့တာဖြစ်ပါတယ်ရှင်။
United Kingdom နဲ့ကနေ Scotland နဲ့ခွဲထွက်ရေးလူမှုဆန္ဒခံယူပွဲကျင်းပဖို့ဥပဒေလမ်းကြောင်းအရလိုအပ်တဲ့ဆောင်ရွက်မှုတွေစတင်အကောင်အထည်ဖော်တော့မယ်လို့ Scotland နဲ့အစိုးရအကြီးအကဲ Nicola Sturgeon ကတင်းလာနေ့မှာပြောကြားလိုက်တဲ့အတွက် Scotland နဲ့တီးခြားလွတ်လပ်တဲ့နိုင်ငံဖြစ်လာရေးရှေ့ကိုခြေတလှမ်းထုတ်လာပြီဖြစ်ပါတယ်Brexit လို့ခေါ်တဲ့ EU ဥရောပသမဂ္ဂတွေကနေ Britain နိုင်ငံခွဲထွက်ဖို့မနစ်ကမဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာမှန်ကန်တဲ့လောက်ရဟာ Scott လူမျိုးတွေအနေနဲ့သူတို့ရဲ့သဘောထားတွေကိုထုတ်ဖော်ပြသခွင့်ပြုရေးပဲဖြစ်တယ်လို့ Edinburgh မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအစိုးရကြီးကဲ Nicola Sturgeon ကပြောပါတယ် Scotland ဒေသရဲ့စီးပွားရေးအပါအဝင် EU နဲ့ဆက်နွယ်မှုတွေကို Brexit ကချင်းချောက်မှုတွေပြုလာနေတဲ့အချိန်မှာသူမအနေနဲ့ဘာမှမလုပ်ဘဲဒီတိုင်းလက်ပတ်ကြည့်မနေနိုင်ဘူးလို့ပြောပါတယ် Nicola Sturgeon ဦးဆောင်တဲ့ SNP Scottish အမျိုးသားပါတီဟာ Scotland နဲ့မှာအကြီးဆုံးနိုင်ငံရေးပါတီဖြစ်ပါတယ်
UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
ငါနေမတဲ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးနေပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကအဲ့ဒီဒေသတွေမှာနေထိုင်နေကြတဲ့အရသာပြည်သူတွေအပေါ်အကြီးအကျယ်တက်ရောက်မှုရှိနေတာကိုအလွန်အမင်းစိုးရိမ်ကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးရန်ဟီလီကပြောကြားလိုက်ပါတယ်။တိုက်ပွဲတွေကြောင့်ထောင်တောင်းချီတဲ့ဒေသခံတွေတရုတ်နယ်ဆက်ကိုထွက်ပြေးနေကြရပြီးတော့သူတို့ရဲ့အခြေအနေကိုအတိအကျသိနိုင်ဖို့ခက်ခဲတယ်လို့လူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာအခြေအနေကိုတင်ပြစင်မှမစ်ရန်ဟီလီကပြောကြားခဲ့တာပါ။အစိုးရထိန်းချုပ်ထားတဲ့နေရာတွေအပါအဝင်ပဋိပက္ခဖြစ်နေတဲ့နေရာတွေစီကိုကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့တွေကအကူအညီသွားပေးနိုင်ဖို့ခွင့်ပြုချက်မရတဲ့အခြေအနေကိုလည်းတင်ပြသွားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ကိုအပြည့်အဝခံစားနိုင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ဖို့လိုတယ်ဆိုတာကိုလည်းမစ်ရန်ဟီလီကပြောသွားပါတယ်။66ဂါကြီးလိုဥပဒေတွေအပါအဝင်မြန်မာနိုင်ငံမှာဖျက်သိမ်းပြင်ဆင်တဲ့ဥပဒေတွေရှိနေသေးတာကိုလည်းသူကထောက်ပြသွားခဲ့ပါတယ်။လူခွင့်ရေးဆောင်ရွက်တဲ့လှူရှားသူတွေလူလူအခြေပြုအဖွဲ့ခေါင်းဆောင်တွေတက်ဖြတ်ခံနေရတဲ့ကိစ္စတွေဟာစိုးရိမ်စရာဖြစ်ပြီးတော့အဲ့ဒီအမှုတော်တော်များများဟာစစ်တပ်ရဲ့အကျိုးစီးပွားနဲ့ဆက်ဆက်နေတဲ့ကိစ္စတွေဖြစ်တယ်လို့သူကပြောပါတယ်။ဒါအပြင်အဲ့ဒီအမှုတွေအတွက်အမှုမှန်မပေါ်သေးတာကြောင့်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖို့တိကျလွတ်လပ်တဲ့နိုင်ငံကစုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့လိုအပ်တယ်လို့လည်းမစ်ရန်ဟီလီကလူခွင့်ရေးကောင်စီကိုတင်ပြခဲ့ပါတယ်။တခါကြီးဟိုင်းပြည်နယ်ထဲမှာရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ကိစ္စတွေကိုနိုင်ငံကစုံစမ်းစစ်ဆေးကောင်ရှင်ဖွဲ့စုံစမ်းပေးဖို့အတွက်ကိုလည်းတောင်းဆိုသွားခဲ့ပါတယ်ရှင်
။မြန်မာနိုင်ငံရန်ကုန်တိုင်းဒေသကြီးတိုက်ကြီးမြို့အနောက်တောင်ဘက်9မိုင်ခန့်အကွာကိုဗဟိုပြုပြီးပြင်းအား 5.1 ရှိတဲ့ငရင်တစ်ခုမနေ့ည 8:50 ဝန်းကျင်ကလှုပ်သွားခဲ့တယ်လို့အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမိုးစလဌာနကတော့ငရင်ပြင်းအားဟာ 5.8 Richter scale ရှိတယ်လို့ဆိုပါတယ်။ငရင်တန်းကြောင့်ကလေးငယ်အုပ်နဲ့အမျိုးသမီး9ဦးအပါအဝင်စုစုပေါင်း24ဦးထိခိုက်ဒဏ်ရာရသွားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြအေးက Facebook လူမှုကွန်ရက်ကတစဉ်သတင်းထုတ်ပြန်ပါတယ်။ဒဏ်ရာရတဲ့သူတွေကိုအနီးဝန်းကျင်မှာရှိတဲ့ဆေးရုံတွေကိုပို့ပြီးသက်ဆိုင်ရာမြို့နယ်တာဝန်ရှိသူတွေကကုသမှုပေးနေတဲ့အကြောင်းဒေါက်တာဝင်းမြအေးကပြောပါတယ်။ငရင်တန်းဟာရန်ကုန်မြို့ထိလုတ်သွားစေခဲ့တာကြောင့်အဆောက်အဦတချို့ထိခိုက်ပျက်စီးသွားခဲ့တယ်လို့မြို့ကနေလည်းကြောက်လန့်ပြီးအိမ်တွေတိုက်ခန်းနေပေါ်ကနေလမ်းမတွေပေါ်ကိုထွက်ပြေးခဲ့ကြရတယ်လို့ဆိုပါတယ်။တိုက်ကြီးမြို့နဲ့အနီးဝန်းကျင်မှာရှိတဲ့ဇေဒီပထိုးနဲ့ဖုံးတော်ကြီးအကြောင်းတချို့တို့ပြိုကျပျက်စီးသွားတယ်လို့ဆိုပါတယ်။
ဒီကနေ့မလဆလရေးနဲ့မှာကြာရောက်တဲ့နိုင်ငံတကာမြေချောင်းများနေ့မှာမြန်မာနိုင်ငံတွင်ရေကာတာကြီးတွေတိစောက်မဲ့အစီအစဉ်ကိုဝိုင်းပြီးတော့ဆန်းကျင်ကြဖို့အတွက်မြေချောင်းများထိန်းသိမ်းရေးနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကတိုက်တွန်းလှိုက်ကြပါရစေ
။နေဥပေါ်ရာသီမြောက်ခင်တည်င်းတပတ်ကျော်မှာအရှိဘက်ကမ်းခြေတစ်လျှောက်အင်အားကြီးနှိမ့်မုံတိုင်းဟာတင်းလာနေနောက်ပိုင်းကစပြီးအရှိမြောက်ပိုင်းကိုဖြတ်ကာအင်္ဂါနေ့အထိကြာရောက်နိုင်တယ်လို့အမေရိကန်မိုးလေဝသဌာနကတင်းထုတ်ပြန်ပါတယ်။နယူးယောက်၊ဘော့စတန်၊ဘော်တီမိုးဝါရှင်တန်နဲ့ဖီလာဒဲဖီးယားမြို့တွေမှာမုန်တိုင်းအပြင်းထန်ဆုံးကျမဲ့နေရာတွေမှာရှိတဲ့လေဆိပ်တွေကနေလေရင်ပြန်တမ်းမှုပေါင်း4000ကျော်ကိုလည်းလေကြောင်းလိုင်းတွေကကြိုတင်ဖြတ်သိမ်းထားကြပါတယ်ခင်ဗျာ
။ထိတိုင်းရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကုစုဝင်းနိုင်လို့ကြီးညာသွားကြတာဖြစ်ပါတယ် VOE ရဲ့ထုတ်လင်းချက်တွေကိုရေဒီယိုကနေအခုလိုနားဆင်နေသလိုအင်တာနက်ဆာမင်နာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြိုင်နက်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါပါခင်ဗျာ။တော်ရရှိများခင်ဗျာ။ကချင်ရှမ်းရခိုင်စတဲ့တိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံတွေကလူခွင့်ရေးချိုးဖောက်မှုတွေအတွက်ဘဲမလိုက်တီးကြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့လူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့34ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးမှာမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့တင်ပြလာနေကဆွေးနွေးကြကြစဉ်မှာအခုလိုတောင်းဆိုခဲ့ကြတာပါဖွဲ့စည်းပုံအခြေခံပြင်ဆင်ရေးကစလို့နိုင်ငံရေးအကျဉ်းသားတွေရှိနေစေအခြေအနေတွေကိုနိုင်ငံဆောင်ကတင်ပြမေးမြန်းချက်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှုရဲ့တုံ့ပြန်ချက်တွေကိုမတ်စုမြတ်မွန်ကအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ
ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့34ကြိမ်မြောက်နှစ်ပတ်လည်ဆေးဝေးပွဲမှာအထူးဆောင်ရည်မှုမစ္စယန်ဟီလီကတင်းလာနေကတင်ပြဆွေးနွေးသွားခဲ့တယ်လို့ကမ္ဘာနိုင်ငံတွေရဲ့တင်ပြချက်တွေမေးမြန်းချက်တွေကိုလည်းဖြေကြားခဲ့ပါတယ်။ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့မစ္စယန်ဟီလီရဲ့တင်ပြချက်တွေနဲ့ပတ်သက်လို့ဒီချိုးဖောက်မှုတွေအတွက်မြန်မာအစိုးရအနေနဲ့ထိထိရောက်ရောက်ကင်တွယ်အရေးယူဖို့နဲ့ဒေသခံပြည်သူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့အတွက်အမေရိကန်အပါအဝင်နိုင်ငံတော်တော်များများကပြောကြားသွားခဲ့ကြပါတယ်။လူအခွင့်အရေးလှုပ်ရှားသူတွေ၊သတင်းတောက်တွေ၊ဥပဒေမဲ့ဖမ်းဆီးခံရတာနဲ့ပတ်သက်လို့ဆိုရင်ကြောင်းအမေရိကန်ပြည်ထောင်စုကိုယ်စားလှယ် Mr. Bill Mozieres ကအခုလိုပြောကြားသွားခဲ့ပါတယ်
။ We also share her concern regarding the arbitrary arrest and detention of journalists, ethnic and religious minorities and civil society leaders for exercising their human rights or on the basis of their
သတင်းတောက်တွေ၊လူနည်းစုတိုင်းရင်းသားတွေ၊လူနည်းစုဘာသာကိုးကွယ်သူတွေ၊လူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေအနေနဲ့သူတို့မှာရှိတဲ့လူအခွင့်အရေးအတိုင်းဆောင်ရွက်လို့ဒါမှမဟုတ်သူတို့ရဲ့လူမျိုးဘာသာကိုးကွယ်မှုကြောင့်တရားလက်လွတ်ဖမ်းဆီးခံနေကြရတဲ့ကိစ္စကိုမစ္စယန်ဟီလီလိုပဲအမေရိကန်ပြည်ထောင်စုကလည်းစိုးရိမ်ပါတယ်။2016ခုနှစ်ဧပြီလတုန်းကအကျဉ်းသားတွေအမြောက်အများကိုအစိုးရကလွတ်ပေးခဲ့တာကိုကြိုဆိုပေမဲ့အကျဉ်းကျခံနေရတဲ့သူတွေကိုလည်းမှေ့မထားသင့်ပါဘူး
။လူခွင့်ရေးအဖွဲ့တွေကတော့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်နေတဲ့ဆိုတဲ့ကိစ္စတွေကိုတီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တောင်းဆိုသွားကြပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်ဆူဆူဝါဝါလူအခွင့်အရေးချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲချက်တွေအတွက်စုံစမ်းပေးဖို့တောင်းဆိုသွားကြတာပါလူအခွင့်အရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအာရှဖိုရမ်အဖွဲ့ကမတ်ဝဝေနုကလူအခွင့်အရေးကောင်စီမှာအခုလိုတင်ပြဆွေးနွေးသွားပါတယ
် Similar widespread and systematic violations have also been alleged for decades in number of conflict affected ethnic region including Kachin and Shan state
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်ပဋိပက္ခတွေဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေမှာလည်းအလားတူစနစ်တကျကြဲကြဲပြန့်ပြန့်လူအခွင့်အရေးချိုးဖောက်မှုတွေကဆယ်စုနှစ်နဲ့ချီဖြစ်နေပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကလည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအပြည့်အခတ်ရပ်ဆဲသွားအောင်မလုပ်နိုင်ခဲ့ပါဘူး။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုအစိုးရကဖွဲ့စည်းခဲ့ပေမဲ့အဲ့ဒီထဲမှာရိုဟင်ဂျာအဖွဲ့ဝင်မပါသလိုလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖို့လုပ်ပိုင်ခွင့်လည်းပေးမထားပါဘူး။ဒုသမရဦးမြင့်ဆွေဦးဆောင်တဲ့ကော်မရှင်အဖွဲ့အပါအဝင်ပြီးခဲ့တဲ့9နှစ်အတွင်းလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကလည်းယုံကြည်လက်ခံနိုင်စရာမရှိပါဘူး။ပြည်ရင်းအစ်စ်နဲ့လုပ်နေကြတဲ့စုံစမ်းစစ်ဆေးမှုတွေကလည်းတရားမျှတမှုနဲ့ကျူးလွန်သူတွေကိုအရေးယူနိုင်လောက်အောင်မျှော်လင့်ချက်မရှိလာပါဘူး။ဒါကြောင့်ရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအပါအဝင်မြန်မာတိုင်းနိုင်ငံလုံးမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်စုံစမ်းရေးကော်မရှင်ဒါမှမဟုတ်အလားတူဆောင်ရွက်နိုင်မယ့်အဖွဲ့နီလန်တရက်ထားရှိပေးဖို့တောင်းဆိုပါတယ်လို့မတ်ဝဝေနုကပြောသွားတာဖြစ်ပါတယ်။မြန်မာအနာပိုင်တွေအနေနဲ့လူခွင့်ရေးချိုးဖောက်နေမှုတွေကိုစုံစမ်းလိုပုံမရတာဒါမှမဟုတ်ရင်စုံစမ်းနိုင်ခြင်းမရှိတဲ့အပြင်ကျူးလွန်သူတွေကိုထိထိရောက်ရောက်အရေးမယူတဲ့ကိစ္စတွေကိုတခြားလူခွင့်ရေးအဖွဲ့တွေကလည်းတင်ပြသွားကြပြီးတော့တီးခြားလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ဖို့တောင်းဆိုခဲ့ကြပါတယ်။ နိုင်ငံတကာခေါင်းသမားဒီအဖွဲ့ဝင်များဆိုင်ရာကော်မရှင်ကမတ်ဇာလီအေးကအခုလိုတင်ပြသွားပါတယ
် The recent killing of lawyer Ukoni who strongly advocated against religious discrimination and for intercommunal peace must be subject to
ဘာသာကိုးကွယ်မှုကြောင့်ခွဲခြားဆက်ဆံမှုကိုပြပြတသားဆန့်ကျင်ပြီးတော့လူမှုအတိုင်းဝိုင်းကြားငြိမ်းချမ်းဖို့ဆောင်ရွက်ခဲ့သူရှေ့နေ Ukoni လှုပ်ကြံတက်ဖြတ်ခံခဲ့ရတာနဲ့ပတ်သက်လို့တာဝန်ရှိသူအားလုံးကိုဖော်ထုတ်ပြီးတော့မျှတတဲ့တရားစီရင်မှုလုပ်နိုင်အောင်ဗမ်မလိုက်ထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုပါတယ်မြန်မာနိုင်ငံမှာတီးခြားလွတ်လပ်ဆုံးဖြတ်ပိုင်ခွင့်ရှိတဲ့တရားစီရင်ရေးစနစ်အရေးပေါ်လိုအပ်နေပြီဆိုတာကိုလည်းဒီအမှုကမိမောင်းထိုးပြနေပါတယ်လို့မတ်ဇာလီအေးကတင်ပြသွားခဲ့တာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့ဆွဆွဲချက်တွေကိုအလေးထားစုံစမ်းဖြေရှင်းနေပြီးတော့နိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆိုတာကိုလက်မခံနိုင်ဘူးလို့မြန်မာအစိုးရကိုယ်စားလှယ်ဘက်ကလူခွင့်ရေးကောင်စီမှာတုံ့ပြန်သွားခဲ့ပါတယ်ဒီနေ့လာနေတော့ကလူခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာအစိုးရရဲ့ငြိမ်းချမ်းရေးဆောင်ရွက်မှုတွေနဲ့ပတ်သက်လို့နိုင်ငံတော်တော်များများကလူခွင့်ရေးဆိုင်ရာအထူးစုံစမ်းရေးမှုကိုမေးခဲ့ကြပါတယ်။အဲ့ဒီမေးခွန်းတွေကို Miss Yahili ကအခုလိုပြန်ဖြေသွားပါတယ်
။ The Panglong process human rights needs to be built into the entire process to achieve a long-term sustainable
ပြည်လုံးငြိမ်းချမ်းရေးပေါ်ဆောင်မှုမှာလူခွင့်ရေးကိုထည့်သွင်းမှရရှိတည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိနိုင်မှာဖြစ်ပါတယ်။ဒီကိစ္စကိုကျွန်မမြန်မာအစိုးရထံတင်ပြခဲ့ရမှာလူခွင့်ရေးကိုဦးစားပေးတဲ့အချက်တွေထဲမှာအပြည့်အဝထည့်သွင်းပေါ်ဆောင်ပေးမယ်လို့အမှတ်ခံချက်ရရှိခဲ့ပါတယ်
။ရခိုင်ပြည်နယ်ကဗုဒ္ဓဘာသာဝင်တွေခန်းစားနေကြရတဲ့အစိုးရမှုတွေနဲ့ပတ်သက်လို့လည်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးစုံစမ်းရေးမှုကတင်ပြသွားခဲ့ပါသေးတယ်။
I have stated the long-standing grievances from the Rakhine Buddhist community must be addressed urgently.
ရခိုင်ပြည်နယ်ရှိဗုဒ္ဓဘာသာဝင်တွေခန်းစားနေကြရတဲ့မကြေနပ်မှုတွေကိုအမြန်ကင်တွေဖြည့်ရှင်းပေးရမယ်ဆိုတာကိုကျမပြောခဲ့ပြီးဖြစ်ပါတယ်
။မြန်မာနိုင်ငံလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့သူရဲ့တင်ပြအစီအခံချက်ဟာလုံးဝဗန်းမလိုက်ဘူးဆိုတာကိုကုလသမဂ္ဂလူအခွင့်အရေးဆိုင်ရာအထူးစုံစမ်းရေးမှူးမစ္စယာဟီလီကခုလိုအခိုင်အမာပြောသွားခဲ့ပါသေးတယ
်။ I have absolutely no reason whatsoever to present a biased, one-sided report. However, I have every reason to present the situation to reflect the reality even if
ချမနီနဲ့ပဲလိုက်ပြီးတစ်ဖက်တကြတဲ့အစီအခံစာတင်သွင်းစရာလုံးဝအကြောင်းရှိပါဘူးဒါပေမဲ့ချမနီနဲ့လက်တွေ့ဖြစ်ရပေါ်လွင်စေမဲ့အချက်လက်တွေကိုတချို့တို့ကစိတ်နှစ်တက်ကြမှာမဟုတ်တော့မှချမမှာတင်ပြဖို့တာဝန်ရှိပါတယ်ဒီလိုတိတိကျကျဆောင်ရွက်ဖို့ကိုလေလူခွေးကောင်စီကချမကိုယုံကြည်စိတ်ချစွာနဲ့တာဝန်ပေးထားတာလည်းဖြစ်ပါတယ်
ဂျနီဗာမှာလုပ်နေတဲ့လူခွင့်ရေးကောင်စီစည်းဝေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းကို EU ကဥဆောင်ရေးဆွဲနေပြီးတော့ရှေ့သတင်းပတ်အကုန်ပိုင်းမှာဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်
။မဆူမြန်မွန်ပြောပြသွားတာဖြစ်ပါတယ်။ဒီသတင်းနဲ့တစ်ဆက်တည်းဆိုသလိုပဲတင်ပြပေးရမယ်ဆိုရင်တော့မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့အတွက်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမနေ့ကဂျနီဗာမြို့မှာကျင်းပတဲ့လူခွင့်ရေးကောင်စီရဲ့ညီလာခံမှာပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲ NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေကြီးဥက္ကုဏီရန်ကုန်ဒေသမှာလှုပ်ကြံတက်ဖြတ်ခံလိုက်ရမှုဟာဖွဲ့စည်းပုံအခြေခံပြင်ဆင်နိုင်မှုကြိုးပမ်းမှုကိုအလွှမ်းကွာစေခဲ့တယ်လို့သူမကပြောပါတယ်။အလားတူပဲမြန်မာရေးတုံ့တက်သူတွေကလည်းဥက္ကုဏီလှုပ်ကြံတက်ဖြတ်ခံရခြင်းဟာဖွဲ့စည်းပုံပြင်ဆင်ဖို့တောင်းဆိုသူတွေကိုတတိပေးလိုက်ရာရောက်တယ်လို့ပြောကြပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်။
စနဝိုင်လာ29ရက်နေ့ကရန်ကုန်မြို့အပြည်ပြည်ဆိုင်ရာလေစိတ်မှာ NLD ဥပဒေအကြံပေးဥက္ကိုနီရဲရဲဆက်ဆက်လှုပ်ကြံတက်ဖြတ်ခံရမှုဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပိုပြီးအလံဝေသွားစေတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီက34ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်ရေးကောင်စီညီလာခံမှာအစီရင်ခံစာတင်သွင်းရမှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ
် Constitutional reform seems a distant goal at this time and made even more onerous with the brutal killingof one of Myanmar's known constitutional lawyers, Ukoni, as he was holding his ground.
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မှုရည်မှန်းချက်ကလက်ရှိအချိန်မှာအလန်းကွာဝေးဆဲရှိနေပါတယ်။ပိုပြီးခက်ခဲစေတဲ့ဖြစ်ရပ်တစ်ခုကတော့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာနာမည်ကြီးရှေ့နေဥကိုနီအနေနဲ့သူ့မြေလေးခြေထားစဉ်အတွင်းရဲရဲဆက်ဆက်အသက်ခံခဲ့ရမှုပါပဲ။ဒီလိုမျိုးကြီးမားတဲ့အဟန့်တားတွေရင်ဆိုင်နေရပေမဲ့လို့လေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ဖို့လေ့လာဖို့ကော်မတီဖွဲ့စည်းဖို့ကျမတိုက်တွန်းလိုပါတယ်။အယတာစစ်စစ်အစိုးရဖြစ်စီမဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်လာဖို့မပြေနိုင်သေးဘဲတော့မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီရရှိနိုင်မှာမဟုတ်ပါဘူး
။ ဥကိုနီဟာလက်ရှိအာဏာရအန်အဒီအစိုးရအဖွဲ့အတွင်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကြွန့်ကြွန့်ကျင်ကျင်နားလည်တဲ့ရှားပါတဲ့ပုံကိုယ်တူဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
် Let's be clear Ukoni was the technician the NLD had no one to replace him in terms of
Phil Robertson ပြောတာကတော့သူ့အနေနဲ့ရှင်းရှင်းပြောလို့တာကတော့ Ukoni ဟာဖွဲ့စည်းပုံပြင်ဆင်ဖို့အတွက်အရေးကြီးတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်တဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကိုင်တွယ်ဆောင်ရွက်ဖို့သူ့ကိုအစားထိုးနိုင်တဲ့သူ NLD အနေနဲ့မရှိပါဘူးတဲ့ဒါအပြင်လက်ရှိမြန်မာနိုင်ငံရဲ့အာဏာခိုးဝေမှုအချိုးအစားကိုကြည့်မယ်ဆိုရင်လေ2008ဖွဲ့စည်းပုံဟာအားလုံးကိုချုပ်ကင်ထားတဲ့အရာဖြစ်ပါတယ်လို့ပြောတော့တာဖြစ်ပါတယ်။1962ခုနှစ်မှာတပ်မတော်ကတိုင်းပြည်အာဏာကိုသိမ်းယူခဲ့ပြီးတဲ့နောက်2012ခုနှစ်မှာအရသာတပိုင်းအစိုးရလက်ထက်အာဏာလွှဲပြောင်းလိုက်တဲ့အချိန်ထိမြန်မာနိုင်ငံရေးကိုစစ်တပ်ကအုပ်စိုးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးအတွက်လွတ်တော်အမစုစုပေါင်း8500ခန့်နှုန်းရရှိမှသာလူမှုဆန္ဒခံယူရေးအဆိုပြုခွင့်ရှိမယ်လို့ဖော်ပြထားတာကြောင့်2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခက်အခဲတွေရှိနေတာပါဒါပေမဲ့အဲ့ဒီ2008ဖွဲ့စည်းပုံကိုလွတ်တော်အတွင်းမဲခွဲဆုံးဖြတ်ပြီးတမယိုးကြမဲအသာစီးရယုံနဲ့ပြင်ဆင်လို့ရနိုင်တယ်ဆိုတဲ့အားနည်းချက်ကိုဥကိုနီကတွေ့ရှိခဲ့တယ်လို့မြန်မာနိုင်ငံရေးကိုအနီးကလေ့လာစောင့်ကြည့်နေသူလည်းဖြစ်ဥကိုနီရဲ့မိတ်ဆွေတဦးလည်းဖြစ်တဲ့ဘတ်တစ်လက်နာကပြောပါတယ
် But he said that there's nothing in the 2008 constitution which says that the constitution cannot be abolished
လွတ်တော်ထဲမှာမဲခွဲဆုံးဖြတ်ပြီး2008ဖွဲ့စည်းပုံကိုဖျက်သိမ်းခွင့်မရှိဘူးဆိုတဲ့အချက်ကိုထည့်သွင်းဖော်ပြထားခြင်းမရှိဘူးလို့ဥကိုနီကပြောမှုပါတယ်သူပြောတာကလွတ်တော်ထဲမှာတမယိုးကြမဲခွဲဆုံးဖြတ်ပြီးတော့ဖွဲ့စည်းပုံကိုပယ်ဖျက်ပြစ်လိုက်လို့ရနိုင်တဲ့အတွက်အဲ့ဒီကိစ္စအတွက်သူကြိုးပမ်းလှုပ်ဆောင်နေခဲ့တာပါ
ဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်မဲ့အစီအစဉ်ဟာရန်လိုတဲ့လှုပ်ရဖြစ်တယ်ဆိုပြီးဒေါန်ဆန်းစုကြည်ကမထောက်ခံပဲတဖြည်းဖြည်းချင်းပြောင်းလဲယူတဲ့လမ်းကြောင်းကိုရွေးချယ်ခဲ့တယ်လို့ဘတ်တစ်လင်နာကဆက်ပြောပါတယ်။ဥကိုနီကတော့သူယုံကြည်ထားတဲ့အတိုင်းလှုပ်ဆောင်ဖို့ဆန္ဒရှိနေခဲ့တယ်လို့ဆိုပါတယ်။ဥကိုနီအခုလိုလှုပ်ကြံတက်ဖြတ်ခံလိုက်ရတာဟာ2008ဖွဲ့စည်းပုံကိုပြင်ဆင်ဖို့ကြိုးပမ်းကြသူတွေကိုတနည်းအားဖြင့်သတိပေးလိုက်ရာရောက်တယ်လို့ဘတ်တစ်လင်နာကပြောပါတယ်
။ His motive was meant to send a very strong signal to anyone else. who even dream or think of changing the constitution
ဥကိုနီကိုလောက်ကျန်တက်ဖြတ်လိုက်တာဟာဖွဲ့စည်းပုံကိုပြောင်းလဲပြင်ဆင်ဖို့ကြိုးပမ်းသူတွေစဉ်းစားလုပ်ကင်သူတွေကိုပြင်းထန်တဲ့သတိပေးချက်ပေးလိုက်တာဖြစ်ပါတယ်ဒါကြောင့်လဲလူမြင်ကွင်းလေးစိတ်မှာပေါ်ပေါ်ထင်ထင်လောက်ကျန်တက်ဖြတ်ပြလိုက်တာဖြစ်ပါတယ
်ဥကိုနီကစစ်တပ်ရဲ့ဩဇာလွှမ်းမှုကိုချိန်ချောက်လာနေတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကအစစ်မြင့်အရာရှိတွေအနေနဲ့သူ့ကိုလောက်ကျန်တက်ဖြတ်ရတဲ့အထိဖြစ်သွားစေခဲ့တယ်လို့ IHS Jane'sကာကွယ်ရေးနဲ့စစ်ဖက်ဆိုင်ရာမဂ္ဂဇင်းကတိုနီဒေးဗစ်ကပြောပါတယ်။ဒါပြင်စစ်တပ်ကနောက်ွယ်ကနေအာဏာကိုထိန်းချုပ်လို့ရနိုင်တဲ့အခွင့်အရေးမျိုးအနေနဲ့အစိုးရကဖန်တီးပေးခဲ့တယ်လို့တိုနီဒေးဗစ်ကပြောပါတယ
်။ The military have bought into democracy because they had to. There was no choice in the day and age we live in. But what they've stressed
သူပြောတာကတော့စစ်တပ်ဟာဒီမိုကရေစီအပြောင်းအလဲကိုမလွဲမရှောင်သာလုံးလို့သာလုပ်ပေးလိုက်ရတဲ့ဖြစ်တဲ့အကြောင်းဒီကနေ့အချိန်ခါမှာသူတို့အတွက်တခြားရွေးချယ်စရာနည်းလမ်းမရှိတော့လို့အဲ့ဒီနည်းလမ်းကိုရွေးချယ်လိုက်ရတာဖြစ်ကြောင်းဒါပေမဲ့ဒီလိုပြောင်းလဲမှုဟာစီကံတည်ဝတ်တဲ့ဒီမိုကရေစီပဲဖြစ်ရမယ်ဆိုတာကိုအစကတည်းကပေါ်ပေါ်တင်တင်ပြောဆိုထားခဲ့ပြီးဖြစ်ကြောင်းဒါကြောင့်ဖွဲ့စည်းပုံကိုဖျက်သိမ်းဖို့မပြောနဲ့အောင်ပြင်ဆင်ဖို့အတွက်စူးစမ်းကြမယ်ဆိုရင်တောင်စစ်တပ်ဘက်ကအစင်းသင်းဖြစ်မှလှုပ်လို့ရနိုင်မှာဖြစ်တဲ့အကြောင်းအဲ့ဒီလိုအစင်းသင်းဖြစ်ဖို့ကလည်းနောက်ထပ်အနည်း20လောက်ကြာနိုင်သေးကြောင်းတိုနီဒေးဗစ်ကပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2020ခုနှစ်ကြာရင်ရွက်ောက်ပွဲအသစ်တွေကျင်းပတော့မှာဖြစ်ပါတယ်။ဒီဒီချိန်မှာတော့ဒေါန်ဆန်းစုကြည်ကိုထောက်ခံခဲ့တဲ့ပြည်သူတွေရဲ့အားပေးမှုကြောင့်2015ခုနှစ်မှာအရှုံးနဲ့ရင်ဆိုင်ခဲ့ရတဲ့အဖြစ်မျိုးတဲ့တာလွန်ပြီးဒီဒီချိန်မှာစစ်တပ်ကကြောတော့နောက်ခံပေးထားတဲ့နိုင်ငံရေးပါတီတွေအနေနဲ့ပိုပြီးအနိုင်ရလိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ။
ကိုယ်စားဝန်ထမ်းပြပြတော့တာပါအခုတော့တရုတ်မြန်မာနယ်စပ်ဒေသရဲ့အခြေအနေအကြောင်းတင်ပြပေးမှာဖြစ်ပါတယ်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်အနီးကိုကန်တက်နဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတချို့ထိခိုက်ဒဏ်ရာရမှုပေါ်မြန်မာအစိုးရဘက်ကတုံ့ပြန်ခြင်းနဲ့အတူနှစ်နိုင်ငံနယ်စပ်မှာဖြစ်နေတဲ့တိုက်ပွဲတွေအရေးတရုတ်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်နေတာတွေအခက်အခဲတွေစိန်ခေါ်ချက်တွေကိုမြန်မာသမ္မတရုံးပြောခွင့်ရသူဦးစော်ထီကို VOE မြန်မာဘက်ကမတ်စုမွန်ကဆက်တွေ့မိမြန်ထားပါတယ်နားဆင်ကြည့်ပါခင်ဗျာ
ဒီလိုနယ်စပ်တိုက်ပွဲကြောင့်မို့လို့ဒီတရုတ်နိုင်ငံဘက်အချမ်းမှာရှိတဲ့တရုတ်နိုင်ငံသားတွေထိခိုက်ဒဏ်ရာရတာမျိုးနဲ့ပတ်သက်ပြီးတော့ကမြန်မာအစိုးရဘက်ကဘယ်လိုများသဘောထားရှိပါလဲရှင
်တိုက်ပွဲဖြစ်တဲ့ကောင်မှာသူကနယ်စပ်ကိုသူကချုပ်ယူပြီးတော့လုံခြုံရေးဆောင်ရွက်တာဖြစ်တယ်ဒ ဒီလိုမျိုးလက်နက်ကင်ပြိပကဖြစ်လာတဲ့အချိန်မှာတစ်ဖက်ပြောတာဆိုတာရှိတယ်ဥပမာဒီဘက်မှာဆိုရင်ပြိပကနေပြီးတော့တရုတ်နယ်ဘက်ချမ်းမှာနေပြီးတော့ပေါ့နော်အဲဒီလက်နက်ကင်အဖွဲ့ကြီးကနိုင်ပါရင်းနဲ့မြန်မာဘက်ကိုလမ်းပြီးတဲဆိုတော့ပြောကြကြရှိတယ်အဲဒီဘက်မှာလည်းဒီပကနေပြစ်တဲ့အခါကဟိုဘက်ကကြတယ်ဆိုတော့ဥမာတချို့နေရာတွေမှာကြတယ်လူတိကိုင်းမှုရှိသူတို့လူတိကိုင်းမှုရှိတယ ည်းတံပြန်ပြရတာမျိုးဖြစ်တယ်ဆိုတော့ကျွန်တော်သိရတယ်။သူ့ရဲ့အလင်းနေကြီးတွေပြစ်တဲ့ကာမှာပြစ်ခတ်တဲ့ကာမှာသူတို့ရဲ့ဥတီကျက်နောက်သူတို့ရဲ့ပြစ်မှတ်အနေထားပြစ်လိုက်တဲ့လက်နေရဲ့ဖြစ်အောင်ကွာဝေးနောက်ရှိနေတဲ့ကွာဝေးနောက်တော့ပြစ်တဲ့ပြင်းမြင်ပေါ့ပြင်းမြင်ခေါ်တာကပဲအရက်မျက်နှာပဲအရက်မျက်နှာနဲ့ပဲအရက်မျက်နှာကိုပြစ်တယ်ဆိုတော့ပြင်းမြင်ပေါ့အဲ့အမျိုးတွေနဲ့ချိန်ဆတော့ကမှဒီဘက်ကလည်းမဟုတ်ဘူးပေါ့နော်မဟုတ်တော့လည်းပဲတစ်ဘက်ကပြန်စီစစ်တယ်ပြန်စီစစ်ပြီးတော့ဒီနိုင်ငံဘက်ချမ်းကိုလုံးဝမကြောက်အောင်ဆောင်ရွက်ဖို့ဆိုတော့တက်ဆိုင်ရာဒိုင်းတမတွေကိုဒီကကကြည့်ရတယ်ညွှန်ကြားထားတာရှိပါတယ်အဲ့တော့ဟိုဘက်ကလည်းအဲခုနလိုပြည့်တဲ့ဟာတွေက2015ခုနှစ်ဖြစ်စဉ်အရဆိုရင်လက်နက်ကိုင်ဖွဲ့တွေကပဲနိုင်ငံအားလုံးတို့မအောင်ဆက်ဆံရေးပြပြအောင်နောက်နိုင်ငံတက်မလို့ကြားမှာတန်လျာရင်းနဲ့အဲ့လိုမျိုးသိမှတ်မှုဖြစ်လာအောင်ခံနေရဲဆိုတော့ယူဆချက်ကလည်းရှိတယ်အကောင်းဆုံးကတော့ကျွန်တော်နိုင်ငံကြားမှာပြည်သူကြီးကမကတက်မလို့ချင်းကြားမှာပါဒီနိုင်ငံမှုတွေလောက်တာပုံမှန်ကြီးကောင်းမှမယ်ဆိုကျွန်တော်လုပ်နေတာဖြစ်ပါတယ
်ဗမာပြည်ဘက်ချမ်းမှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဆိုရဘက်ကရောအခုနိုင်ငံပေါ့နော်ဘလို့များပူးပေါင်းဆောင်ရွက်ဖို့တွေရောရှိပါလဲရှင်ဒီပြည်လဲနိုင်ပြည်အတွက်ပေါ့အ
ဓိကတော့ကျွန်တော်နေဆက်ဒေသပေါ့မြန်မာပြည်နယ်စပ်ဒေသကအခုပြန်ကြည့်လိုက်ရင်အခုနောက်ဆုံး NC လက်မှတ်မထိုးသေးပဲနဲ့ကျွန်တော်တို့လက်နက်ကင်ပြီးတော့တိုက်ပွဲတွေဖန်နေနေတဲ့အဖွဲ့တွေကတရုတ်မြန်မာနယ်စပ်မှာအဓိကအဖြစ်ခြေပြုနေတာဖြစ်ပါတယ်။မတူညီမှုတွေဖြစ်တော့လေတိုက်ပွဲတွေဖြစ်တဲ့ကမှအဲဒီဒေသခံပြည်သူတွေဟိုဘက်ဒီဘက်ဒုက္ခရောက်ကြရပါတယ်။ဒီဒုက္ခရောက်ကြတဲ့အပြင်ပေါ့နောက်အရေးကြီးတာကဘာလဲဆိုတော့အမှုစေဝါပြည်ထနာရှိပါတယ်။ဒီလက်နက်ကင်အဖွဲ့တွေတရှိရနေရာတွေမှာဒီစီဝါထုတ်လုပ်မှုတွေအဲ့အနေနဲ့တော့ကုသရောင်းမှုတွေဖြစ်ပေါ်လာတယ်ဆိုတော့ယူဆချက်တွေလည်းရှိပါတယ်။အဲ့တော့ဒီတကဘာမြန်မာနိုင်ငံနဲ့တရုတ်နိုင်ငံကတကဘာလုံးအတွက်ဒီတထူးဖြစ်တဲ့အနေနဲ့ကြီးမားလာတဲ့မျိုးစီဝါပြည်ထနာပေါ့။အခုနောက်ဆုံးဆိုရင်အဲမျိုးစီဝါနောက်ဆုံးကအိုက်စ်ပေါ့။ဒါမျိုးတွေကဆက်ဆက်ရှိရဲဆိုတော့ခါးတွေဖြစ်လာတယ်။နောက်တစ်ဖက်မှာလည်းအဲ့လက်နက်ကိုင်းတပ်ဖွဲ့တွေကြီးစိုးရနေနေတွေမှာကျွန်တော်တို့ဘိန်းဆိုင်ရုံးမှုတွေဆက်လက်ပြီးတော့အရှင်တန်ကျွတ်တွန်းနေတာတွေ့ရတယ်။ကျွန်တော်ဥရေသုံးမရဘူးအုတ်ချုံအာနာဆက်တဲ့အောင်အားနေတယ်ဒီအချိန်မှာဒီလက်နက်ကင်အဖွဲ့စည်းတွေတရှိရဲ့ဒီဆိုတာနေမိဒီမှာဟိုဘုတ်စေဝါအနေကြီးမားစွာဖြစ်ပေါ်နေနောက်တစ်ချက်ကတော့နိုင်ငံရဲစတွေကတည်ငြိမ်ရေးနဲ့လုံခြုံရေးသူတပြည့်ဒီရဲစတွေကတည်ငြိမ်ရေးနဲ့လုံခြုံရေးမရှိတဲ့အခါမှာနိုင်ငံကုံကြော်မှုဒီပန်သွားလာမှုအဆက်ပြေဖြစ်ပေါ်အဆက်ဆက်မှာကျွန်တော်တို့ပို့ပြီးတော့အဟန့်သားတွေဖြစ်စေပါဒီတော့ကျွန်တော်တို့နိုင်ငံအစိုးရတွေကဥဆောင်ပြီးတော့ဘာလုပ်ထားလဲဆိုတော့ 2+2 ဆိုတော့ကျွန်တော်စွန့်နေဝဲတွေလုပ်သွားတယ်။ 2+2 ဆိုတော့နိုင်ငံသားရေးဝန်ကြီးဌာနတွေပါပါတယ်။နိုင်ငံတက်မတော်ဘက်ကကိုယ်စားလှယ်တွေပါပါတယ်။ 2+2 meeting ကိုကျွန်တော်တို့မြန်မာနိုင်ငံမှာကျင်းပပြုလုပ်တယ်လို့တရုတ်မှာလည်းအလဲကျအဲ့လိုကျင်းပပြုလုပ်သွားမယ်ဆိုတဲ့အခါနဲ့ကျွန်တော်လုပ်ခဲ့တာအစီအစဉ်နဲ့တည်းရှိပြီဖြစ်ပါတယ်။ဟု
တ်ကဲ
့။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြန်ကြည့်လိုက်ရင်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံမှာ Thai ဆိုရင်ဥပမာကျွန်တော်တို့ဆိုင်လာဘောကျွန်တော်တို့လည်းနယ်မြေပြည်နယ်နိုင်ငံတွေကြီးလာအဲ့နိုင်ငံတွေမှာဆိုရင်အဆင့်အဆင့်ပူးပေါင်းဆောင်ရွက်မှုရန်နေရာတွေရှိတယ်ကော်မတီတွေရှိပါတယ်နောက်အလားတူဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပဲချမ်းသာတယ်ကျွန်တော်တို့ရှိပါတယ်မရှိတာကပြည်နိုင်ငံတချမ်းဖြစ်နေတယ်ဘာကြောင့်လဲဆိုတော့လက်နက်ကင်ခိတုတ်ရနေနေတွေဖြစ်နေတယ်အဲ့တော့ဒီအရိုကြော်လောနိုင်မှုဆိုရင်ခုနလိုကျွန်တော်တို့ပြည်အောင်စုအဆင့်အင်ဂျိုင်းဝန်ကြီးဌာနနဲ့ကာဝေးတက်မလို့ပဲကပြည်ပြည်အောင်ပါဝင်တဲ့တူတက်စုနဲ့လုံးမကြောင်လည်းဆိုတော့ကျွန်တော်နိုင်ငံပြည်တိုင်းကျေဆောင်ရနေတာဖြစ်ပါတယ်။အခုကတော့လက်တော်အရေးပေါ်ဖြစ်လာတဲ့အတွက်နိုင်ငံဆောင်ရနေတာတစ်ဆင့်ပူးပေါင်းဆောင်မှုတွေလုပ်နေတာဖြစ်ပါတယ
်။ဒါကတော့မတ်စုမြန်ဒီခမခင်ဗျာဒါကတော့မတ်စုမွန်မီးမြန်တင်ဆက်သွားတာဖြစ်ပါတယ် VOA မြန်မာပိုင်းကအင်ကာနီမီနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။တို့ရရှိနေအခုနားဆင်နေကြတော့ VOA မြန်မာပိုင်းရဲ့အင်ကာနေမင်းနဲ့ပဲထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းလိုမီတာ32 40 40 8တို့ပြင်လိုင်းလိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြပေးမှဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါအပတ်စဉ်စီစဉ်နေတင်ဆက်တဲ့ခါမှာတော့
အဲ့ဒါလေးကိုကျွန်တော်တို့ Master 30တည်းရဲ့နောက်ဆုံးထားပြီးတော့locally produced foodstuffs တွေပေါ့ဗျာအဲ့မှာရေးသားပြ
ီးစီပေါ်ရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်ဒါအပြင်တူတာဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတင်ဆက်ထားတာတွေကိုကောက်နှုတ်တင်ပြပေးပါမယ်ပထမဦးဆုံးတင်ပြပေးချင်တာကတော့မြန်မာအထက်ချုပ်လုပ်ငန်းတွေအနေနဲ့ပုံမကောင်းမွန်တဲ့အလုပ်ကံတွေမပေးနိုင်တော့ဘူးလားဆိုတဲ့ခေါင်းစဉ်နဲ့ East Asia Forum မှာမာတီစတီဗူးနဲ့Pauline Overino ရေးသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်း90လောက်စီအစိုးရကအုပ်ချုပ်ခဲ့ပြီးအဲ့ဒီကာလအတောအတင်းမှာတိုင်းပြည်ရဲ့စီးပွားရေးကဏ္ဍဟာဆိုရင်လည်းအထူးကြံဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီကိုရှေ့ရှုတဲ့လမ်းကြောင်းပေါ်ရောက်ရှိခဲ့ပြီးတဲ့နောက်တိုင်းပြည်ပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားလိုက်ပြီးတဲ့နောက်မှာတော့ပြည်ပရင်းနှီးမြှုပ်နှံမှုတွေကြီးထွားလာခဲ့တယ်လို့ရေးသားထားပါတယ်။ဒီလိုကြုံရတဲ့ခွင်လန်းနေတဲ့မှာပြည်ပကိုတင်ပို့ကုန်တစ်ခုဖြစ်တဲ့ထဲချုပ်လုပ်ငန်းကလည်းကြဲကြဲပြန့်ပြန့်ကြီးထွားလာခဲ့ပါတယ်ဈေးပေါ်တဲ့အလုပ်သမားကမျက်နှာသာပေးထားတဲ့ကုန်သွယ်မှုအခြေအနေစတာတွေကြောင့် H&M လို Primark လို့နိုင်ငံတကာနာမည်ကြီးကုန်ပစ္စည်းတွေမြန်မာနိုင်ငံကနေပုံမိုထုတ်လုပ်လာခဲ့ပါတယ်နှစ်အနည်းငယ်အတွင်းမှာတင်အထဲချုပ်စက်ရုံတွေအရေးအတွက်၃ဆတိုးများလာခဲ့ပါတယ်မြန်မာအထဲချုပ်စက်ရုံအလုပ်ဆိုင်ရှင်များအသင်းကလက်ရှိအထဲချုပ်စက်ရုံအလုပ်သမား၃သိန်းခွဲအရေးတက်ဟာတစတဲ့တစတိုးများလာနေပြီး2024ခုနှစ်အရောက်မှာတိတတမ၅တန်းအထိရှိလာလိမ့်မယ်လို့ခန့်မှန်းထားပါတယ်။များမကြသေးခင်ကတော့မြန်မာနိုင်ငံကထဲချုပ်စက်ရုံအလုပ်သမားတွေနဲ့သူတို့ရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ Netherlands နိုင်ငံအခြေစိုက် Center for Research on Multinational Corporation ကအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဖွဲ့ဟာမြန်မာနိုင်ငံကအစိုးရမဟုတ်တဲ့ Action Labor Rights and Labor Rights Defenders and Promoters အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့စက်ရုံပေါင်းစက်နေုံကအလုပ်သမားပေါင်း400နဲ့လုပ်ငန်းအစုအစည်းအပါဝင်သူတွေနဲ့တွဲဆုံမေးမြန်းပြီးတော့အဲ့ဒီစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်တယ်လို့យေတာထားပါတယ်။အစောတလင်းဝင်ရောက်ယင်းဤမြုပ်နှံမှုပြုလုပ်ခြင်းကအန္တရာယ်လွန်များပြီးလူပောင်အဖွဲ့အစည်းအ ਨੇ ချင်းလောက်သာပြောင်းလဲသွားစီပြီးတော့ပြဿနာတွေဆက်လက်ရှိနေဆဲဖြစ်တယ်လို့လည်းយေတာထားပါတယ်။တရားဥပဒေစိုးမိုးမှုကအားနည်းနေသေးသလိုစစ်တပ်ဟာအာဏာကိုဆက်လက်ဆွဲကင်ထားဆဲရှိပြီးတိုင်းဒေသလက်နက်ကင်အဖွဲ့တွေကိုလည်းအပြင်းထန်တိုက်ခိုက်နေဆဲဖြစ်တယ်လို့យေတာထားပါတယ်။စစ်တပ်နဲ့စေကောင်းဆောင်ဟောင်းတွေမြေရှင်တွေဟာစက်မှုဇုံတွေစက်ရုံတွေကနေအကျိုးမြတ်တွေရရှိနေဆဲဖြစ်တယ်လို့ထောက်ပြထားပါတယ်။နှစ်90လောက်လွတ်လပ်တဲ့အလုတ္တမတမကဖွဲ့စည်းခွင့်မပြုခဲ့သလိုတပိတ်ပတ်မှုတွေကိုလည်းအကြမ်းဖက်ဖြိုခွင်းခဲ့ပါတယ်။အလုတ္တမအခွင့်အရေးတောင်းဆိုသူတွေကိုဖမ်းဆီးအကျဉ်းချထားတာမျိုးတွေရှိသလိုတချို့ဆိုရင်ပြည်ပကိုတင်းရှောင်နေခဲ့ကြပါတယ်။အခုချိန်မှာတော့အလုတ္တမတမကဖွဲ့စည်းခွင့်နဲ့ NGO အဖွဲ့တွေအတိုင်းအတာတစ်ခုထိလွတ်လပ်စွာလှုပ်ရှားခွင့်ပြုခဲ့ပါပြီ။ဒါပေမဲ့ပြဿနာတွေကတော့ရှိနေသေးပါ။စက်ရုံတွေကအလုပ်သမားတော်တော်များများဟာသူတို့ရဲ့ရပိုင်ခွင့်ကိုနားမလည်ကြသေးသလိုတမကဖွဲ့စည်းတဲ့အလုပ်သမားတွေပေါ်ဖိအားပေးမှုတွေအလုပ်ထုတ်ပြတာတွေနာမည်ပြည့်စည်းရင်တွင်းပြီးတော့အလုပ်ကံတိရှာမရအောင်လှုပ်ဆောင်တာတွေရှိနေသေးရှိပါတယ်။အလုပ်သမားတွေမှာတစ်ခါတည်းရန်ရည်မီးမရှိတဲ့မြို့ပြင်မှာစဉ်စဉ်ရဲနေကြပါတယ်။တရားဝင်အခြေခံအလုပ်သမားကတရက်ကို1.65ဒေါ်လာသာပေးပြီးတော့အလုပ်သမားတစ်တေဟာဆိုရင်အဲ့ဒီပမာဏထက်လျှော့ပြီးတော့ရကြသလိုတနေ့ကို17နာရီအထိအလုပ်စေခိုင်းမှုတွေလည်းရှိနေပါသေးတယ်။စစ်မှန်တဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်သေးသေးမြန်မာနိုင်ငံမှာအလုပ်သမားတွေဆက်လက်ပြီးတော့ခေါင်းမုံဖြတ်ခံနေကြအောင်မှဖြစ်တဲ့စသဖြင့်ရေးသားထားပါတယ်။နောက်ဆက်လက်တင်ပြပေးမှာကတော့မြန်မာနိုင်ငံမှာရှိတဲ့မလေးရှားတန်ရုံကိုပိတ်ပစ်တာဟာဖြစ်ရှင်းချက်တစ်ခုမဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့မလေးရှားနိုင်ငံဗနာမသတင်းစင်မှာရေးသားထားတဲ့သတင်းဆောင်မှဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်ရရဆက်ဆက်ပြုမှုဆက်ဆံမှုတွေကန့်ကွက်ကြောင်းပြတ်တဲ့အနေနဲ့မလေးရှားတန်ရုံကိုပိတ်ဖြစ်ဖို့ဆိုတာဟာအလားအလာကောင်းတဲ့အကြံပြုချက်မဟုတ်ဘဲ
ရိုဟင်ဂျာအရေးအဖြစ်ရှာဖို့မလေးရှားနိုင်ငံရဲ့ကြိုးပမ်းနေမှုကိုအဟန့်တားဖြစ်စေလိမ့်မယ်လို့မလေးရှားဒုတိယနိုင်ငံခြားရေးဝန်ကြီးကပါလီမန်မှာပြောကြားလိုက်တဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။ဒုတိယဝန်ကြီးဓာတုစလီရက်ဆယ်မရီကန်ကတန်ယုံဖွင့်ထားတဲ့အတွက်မြန်မာနိုင်ငံအတွင်းမှာရှိတဲ့ရိုဟင်ဂျာတွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းအချက်အလက်တွေစုဆောင်းဖို့နဲ့အတိပြုတ်ချက်ရယူဖို့ကြိုးစားနိုင်ခွင့်ရှိတဲ့အကြောင်းပြောဆိုတယ်လို့ရေးသားထားပါတယ်။လွှတ်တော်အတွင်းဖြေကြားမှာဝန်ကြီးကမြန်မာနိုင်ငံနဲ့အပြူသဘောဆောင်တဲ့ဆက်ဆံရေးကိုထားရှိခြင်းအပြင်အာဆီယံအဖွဲ့ကြီးရဲ့တွေးစည်းညီညွတ်မှုကိုပြတ်တရားရောက်တယ်လို့အရေးပါပြီးတော့ပြဿနာတွေကိုကြဲကြဲပြန့်ပြန့်ဖြေရှင်းရရောက်တဲ့အကြောင်းပြောဆိုတယ်လို့ရေးသားပါတယ်။အဲ့ဒါအပြင်မြန်မာအစိုးရနဲ့ဆွေးနွေးမှုတွေကိုအဆင့်တိုင်းမှာဆက်လက်ပြုလုပ်နေပြီးတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ပေါ်ယုံကြည်မှုအပြည့်အဝရှိတဲ့အကြောင်းနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကြံပြုချက်တွေအတိုင်းအကောင့်ထဲပေါ်ဆောင်ရွက်နိုင်အောင်အခွင့်အလမ်းပေးဖို့လိုအပ်တဲ့အကြောင်းပြောကြားသွားတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာဒီ UI ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်စာသင်ခန်းစာကိုနားဆင်နေပါပြီ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
add fuel to the fire
ဖြစ်ပါတယ်စာလုံးပေါင်းက add add ကထပ်ပေါင်းတာထပ်ထည့်တာ fuel fuel ကလောင်စာ to သို့ the the fire fire ကမီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လောင်းနေတဲ့မိမှာထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပါမိလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမိတော့ပိုးပြီးကြီးလာမယ်မိအားပိုကောင်းလာမယ်သဘောဖြစ်ပါတယ်ကျမတို့မြန်မာမှာလဲစီနူယိုမှာအသုံးဖြစ်တဲ့မိလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ device ဒီဘက်ကပြဿနာတက်နေတဲ့ခြားကပိုးပြီးအခြေအနေဆိုးရအောင်ငကိုကစိတ်ဆိုးနေတဲ့လူကိုတော်တဲ့ပုံပေါက်ကွဲရအောင်ပြုလုပ်တာမျိုးကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားအစဉ်ကြည့်ကြရအောင
် The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးအော်တော့ငကိုကငိုးနေတဲ့ကြားကကလေးကပိုပြီးသေးလာတာပေါ့အငူမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒေဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားအစဉ်ကြည့်ကြရအောင
် The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်။ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
add fuel to the fire
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့အပတ်စဉ် idiom အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီဝါရေးကဏ္ဍကိုနားဆင်ကြပါမယ်မြန်မာနိုင်ငံအတွင်းစားသုံးသူတွေလုံခြုံစိတ်ချမှုပုံမတိုးဝါလာစေရေးအတွက်ရည်ရွယ်ပြီးတော့အပြည်တွင်းမှာထုတ်လုပ်တဲ့အစားအသောက်တွေကိုအစိုးရကထုတ်ပေးထားတဲ့ခွင့်ပြုချက်နံပါတ်လိပ်စာနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေမလကုံနောက်ဆုံးထားပြီးတော့ဖော်ပြပေးဖို့ FDA မြန်မာအစားအသောက်နဲ့စီဝါကုကရေးဦးစီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ် FDA ကလက်ရှိဆောင်ရွက်နေတဲ့စားသုံးသူများလုံခြုံစိတ်ချရေးဆိုင်ရာလှုပ်ဆောင်ချက်တွေအကြောင်း FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွက်ကိုဆက်သွယ်မေးမြန်းပြီးတော့အခုဒီပတ်ရဲ့စီဝါရေးကဏ္ဍအပိုင်း၁ဖြစ်ကုစားဝင်းလှန်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
FDA အနေနဲ့ပေါ့နော်အခုဒီရပိုင်းထဲမှာအစားအသောက်ကုမ္ပဏီတွေအနေနဲ့သူတို့ဒီမပုံတင်တဲ့ကိစ္စတွေသူတို့ရဲ့လိပ်စာအစားအသောက်ကုန်တွေမှာသူတို့ရဲ့ကုန်အမတစိတ်တွေနဲ့အတူဒီဆက်သွယ်ရမယ့်လိပ်စာတို့ဖုန်းနံပါတ်တို့ပါသိချစနစ်တကျဖော်ပြဖို့အတွက်ညွှန်ကြားချက်ထုတ်ပြန်ထားတဲ့ကြားပါတယ်ဆရာအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကင်တွယ်ဆောင်ရွက်နေပါသလဲဆိုတာကိုကျွန်တော်သိချင်တာပါဆရာ
ဆရာအဲ့ဒါဒီလိုပါခင်ဗျကျွန်တော်တို့ဒီ
food safety management ပေါ်ကြာရယ် food safety management မှာက traceability ကအရင်အရေးကြီးပါတယ်ခင်ဗျာ traceability လေအဲ့တော့ကျွန်တော်တို့က traceability ကကွန်ပျူတာရဲ့ safety တွေသိအရေးကြီးပါတယ်ကြာအရေးကြီးတော့ကျွန်တော်တို့ကအဲ့ဒီပုံမှာ US FDA sign ပေါ်ကြာရယ်ပြောမယ်ဆိုရင်တော့
ဟုတ်ကဲ့
USDA approved ဆိုရင်ဒါသူကစိတ်ချသွားပြီကျွန်တော်ဝင်ကြီးကလည်းပဲအဲ့ဒီ USDA approved ဆိုတဲ့ဒါနိုင်ငံတကာပုံစံမျိုးသူကသိသဘောကြတယ်ဗျာကျွန်တော်ဝင်ကြီးကအဲ့တော့ကျွန်တော်တို့ကဒီမြန်မာ FDA ရဲ့ထောက်ခံခြင်းအမှတ်သို့မဟုတ်လောလောဆယ်လိုင်စင်ပေးနေတဲ့စက်မှုဒါမှမဟုတ်စီပင်ကလိုင်စင်အမှတ်ပေါ့အဲ့ဒါလေးကိုကျွန်တော်တို့ Master 30 တရက်နောက်ဆုံးထားပြီးတော့ locally produce food stuffs တွေပေါ့ဗျာအဲ့မှာရေးသားပေးရမယ်လို့ကျွန်တော်တို့ကညွှန်ကြားချက်ထုတ်ပြန်ပါတယ်နောက်တစ်ခုကအဲ့ဒီထုတ်တဲ့ပုဂ္ဂိုလ်ရဲ့လိပ်စာတို့ဖုန်းနံပါတ်တို့နိုင်ငံတကာဆိုင်မှာပဲဆရာရယ်
ဟုတ်ကဲ့
အဲ့ဒါရေးသားပေးရမယ်လို့ကျွန်တော်ကညွှန်ကြားတာပေါ့ဗျာ
ဆရာတို့အခုသတ်မှတ်ပေးလိုက်တဲ့အချိန်ကာလကအရန်တုံမနေဘူးလားဆရာကုမ္ပဏီတွေအနေနဲ့ဒီညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ဖို့အခက်အခဲရောမရှိနိုင်ဘူးလား
ကုမ္ပဏီတွေဟိုထုတ်လို့မဲ့လူတွေမှာအခက်အခဲရှိတာကဘာလဲဆိုတော့သူတို့ကနိုင်ငံခြားနေတွင်းနေဟာဒီကတော့သိပ်ပြဿနာအများကြီးမရှိဘူးဆရာသူတို့ကများသောအားဖြင့်ပါတယ်ပြည်တွင်းထုတ်တဲ့ဟာတွေကအလေအကျင့်မရှိတဲ့ခါကျတော့သူတို့ကအဲ့ကိစ္စမှာနည်းနည်းလေးအခက်အခဲရှိမယ်ဆရာနော်နိုင်ငံခြားကတွင်းတဲ့ဟာတွေမှာလည်းပဲကျွန်တော်တို့ညွန်ကြားချက်မတိုင်မီတို့တွေကတစ်နှစ်စာ stop ပြပါတယ်တွင်းတာရှိတယ်ဇာတစ်နှစ်စာတို့၈လစာတို့တို့ stop တွေတွင်းနေတယ်အဲအဲ့ဒီခါမျိုးတွေကြတော့တို့အပေါ်မှာတို့ရဲ့တစ်နှစ်စာ၈လစာတွင်းထားတဲ့အပေါ်မှာခုနကပြောတဲ့အချက်တွေမဖော်ပြမိသေးတာလေးတွေရှိတယ်ဇာရှိတော့တို့ကအဲ့အတွဲအချိန်ကာလလေး၈လတန်းဒီ၆လတန်းဒီပြီးပါဆိုပြီးတော့တောင်းဆိုတဲ့ကုမ္ပဏီနှစ်ခုလောက်ရှိတယ်အဲ့တော့ပြည်တွင်းမှာလည်းပဲအသင့်ဖြစ်ဖို့နည်းနည်းခက်မယ်ပြည်ပအတွင်းတဲ့လူတွေမှာလည်းပဲစောစောလိုတောက်ဆိုကြလေးတွေနည်းနည်းရှိတယ်ဆရာရဲ့ပြီးတော့ကျွန်တော်တို့က stringent regulatory action အနေနဲ့တော့ကျွန်တော်တို့ကလုပ်ချင်တာပေါ့ဗျာသို့တော်လည်းပဲ practical ground မှာအခက်အခဲလေးကြောင့်လည်းစဉ်းစားပေးရတယ်အဲ့ဒီအတွင်းကျွန်တော်ကကျွန်တော်တို့တက်ပြီးမှ FAO နဲ့ကျွန်တော်ပေါင်းပြီးတော့ National Food Safety Policy develop လို့ဖို့ကျွန်တော်အခု workshop လုပ်နေရဲဆရာအခု6ရက်9ရက်2ရက်ဒီနေ့ဆိုရင်ဒါ last day ပါဗျာ
ဆရာအဲ့ဒါနေပြီးတော့မှလောက်တာလားဆရာ
နေပြီးတော့မှဆရာနေပြီးတော့မှအဲ့ဒါပြီးရင်နှစ်ပတ်ချမယ်ဆရာနှစ်ပတ်ချပြီးရင် national food safety management and implementation workshop အဲ့မှာ all inclusive ပေါ့ပါလီမန်ပုဂ္ဂိုလ်တွေဝန်ကြီးဌာနတွေ stakeholders အားလုံးပေါ့ဆရာရဲ့အဲ့ဒါကြီးကျွန်တော်ထပ်လုပ်မယ်ဆရာအခုလည်းပဲကျွန်တော်တို့ကဒီကိစ္စတွေကိုကျွန်တော်ပုံမှန်လုပ်ရမယ်FDA ပုံမှန်လောက်အောင်ပဲကိစ္စတွေကိုလုပ်နေပါလေဆရာပို့ပြီးစနစ်ကြအောင်ပို့ပြီးတော့ခုနပြောတဲ့အခက်အခဲတွေတင်ပြနိုင်အောင်ကျွန်တော်တို့ထပ်လုပ်မယ်သဘောပါဆရာရဲ့
အဲ့တော့စောစောကသူတို့ဘက်ကတင်ပြလာတာလဲကျွန်တော်အထင်ကတော့ reasonable ဖြစ်တယ်ထင်ပါတယ်ဘာလဲဆိုတော့ရုတ်တရက်ကြီးအခုလိုမျိုးပြောင်းဖို့သူတို့ဒစိမ့်တွေပြန်ရိုက်ဖို့တို့အတိအကျနောက်ပြီးတော့ပြပဆောစောဆရာပြောသလိုပစ္စည်းတွေတွင်းထားပြီးသားဖြစ်နေတဲ့သူတွေအတွက်အဲ့လူတွေအတွက်တော့နည်းနည်းလေးရှင်လဲလျှောက်တာပြားလဲဆွဲတာနည်းနည်းသူတို့အတွက်တော့နည်းနည်းလေးဟပေးရမယ်ထင်တယ်ဆရာဆိုလိုချင်တာကအချိန်ဇယားပေါ့ timeline ပေါ့ဆရာ
အဲ့ဒါဆရာပြောလာလဲမှန်ပါတယ်ကျွန်တော်လည်းအဲ့လိုပဲစဉ်းစားထားပါတယ်ခင်ဗ
ျ FDA အနေနဲ့ဒီပြီးခဲ့တဲ့နှစ်ထဲမှာဒီကုမ္ပဏီပေါင်း100လောက်ကိုဟိုတရားစွဲခဲ့တယ်ကြားပါတယ်အဲ့ဒါကဆရာဘယ်လိုကုမ္ပဏီတွေဘယ်လိုမျိုးပုံစံနဲ့တရားစွဲတာပါလဲဆရာ
နံပါတ်1ကတော့ကျွန်တော်တို့အစအပေါက်မှာစီကိစ္စတွေဟိုမဟုတ်တာလောက်တာလေးတွေတွေ့တယ်ပေါ့ဆရာစီကိစ္စတွေရောတရားမဝင်ရောတာတို့လိန်ရောင်းတာတို့မတတ်တဲ့စီကိုနောက်တရားလောက်တာတို့ဒါလေးကျွန်တော်အစားပေါက်ဥပဒေရတရားဆွဲပါလေ။နောက်နံပါတ်2ကတော့ဆေးဝါးတွေပါဆရာ။ဟိုရက်လွန်တဲ့ဆေးတွေအဆင်မမီတဲ့ဆေးတွေအဲ့ဒါတွေကိုစက်ရောင်းနေဆရာရဲ့။စက်ရောင်းနေမှတ်ပုံတင်မရှိတဲ့ဆေးတွေကိုရောင်းနေအဲ့ကိစ္စတွေလည်းများပါလေဆရာ။တတိယချက်ကတော့ cosmetic ပေါ့။ဒီအလှကုန်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီမှာ notify မလုပ်ဘဲနဲ့သူ့ဘာသူရောင်းတဲ့ကိစ္စတွေ၊တာမီပစ္စည်းပါပြီးရောင်းတဲ့ကိစ္စတွေဒါလေးကျွန်တော်တို့တရားစွဲပါလေဆရာ။
ဟုတ်ကဲ့ဆရာ
နောက်တစ်ခုကတော့ဆိုးဆီးသုံးတဲ့ကိစ္စတွေအစားအသောက်မှာဆိုးဆီးသုံးတဲ့ကိစ္စတွေတရားစွဲတဲ့မှာပါပါတယ်ဆရာဆိုတော့ဒါလည်းကျွန်တော်တို့ကဟိုရမ်းပြီးမဆွဲဘူးဆရာဒီစီမံခန့်ခွဲမှုနီးလမ်းနဲ့အရေးယူတယ်ပြီးတော့မှကျွန်တော်တို့ကတရားစွဲတယ်စီမံခန့်ခွဲမှုဆိုတော့သူ့ကိုတွေ့လို့ရှိရင်ပညာပေးတယ်သူ့ပစ္စည်းကိုသိမ်းတယ်ဖြည့်ဆည်းတယ်ဝန်ခံလက်မှတ်ထိုးတယ်ဒါကကျွန်တော်စီမံခန့်ခွဲမှုနီးလမ်းပေါ့အဲ့ဒါမှမရတဲ့အခါကျရင်ကျွန်တော်တို့ကရုံးတင်တရားစွဲတာပေါ့ဗျာအဲ့လိုနှစ်ပိုင်းသွားပါတယ်ဆရာ
တရားဆွဲတဲ့အဆင
့် action နဲ့ finalization ပေါ့
ဟုတ်ကဲ့ဆရာအဲ့တော့တရားဆွဲတဲ့အဆင့်ရောက်ပြီးသွားပြီးတော့တဘောကထိုက်တန်တဲ့အလျောက်သူတို့ကိုအပြစ်ပေးတာဒဏ်ရိုက်တာအဲ့လိုမျိုးအဆင့်တွေအထီကိုရောက်ခဲ့ပြီးပြီလားဆရာတရားဆွဲခံရတဲ့ကုမ္ပဏီတွေက
ဟုတ်ကဲ့အဲ့ဒီမှာတော့ तू ကကျွန်တော်ရဲ့အခ ခွင့်အာဏာကကျွန်တော်ကယုံတင်တရားဆွပြီးကျွန်တော်အခွင့်အာဏာကုံသွားတယ်ကြာရယ်ဥပဒေရအပြည့်ပေးတာကြတော့တရားရုံးကနေပြီးတော့ဆုံးဖြတ်ပြီးအပြည့်ပေးပါတယ်ကြာတရားရုံးကဘယ်လိုအပြည့်ပေးတယ်ဆိုတော့ကျွန်တော်ပြောပါလို့ကျွန်တော်တရားရုံးနဲ့ညှိနေပါတယ်ကြာညှိတော့တရားရုံးကသူတို့မှားတဲ့အဲ့လိုသူတို့ဆုံးဖြတ်ချက်ကိုကျွန်တော်ပေးဖို့အလိုလျောက်တော့မပေးဘူးတဲ့ခင်ဗျားသိချင်လို့ရှိရင်ဝန်ကြီးဌာနလေးတဆင့်တောင်းဆိုလို့ရှိရင်တော့သူတို့စည်းစည်းပြီးပေးမယ်လို့ကျွန်တော်ပြန်ကြားတယ်ဆရာအဲ့တော့သူထောင်ချသလားဒဏ်ရဲသလားဆိုတာကြတော့ကျွန်တော်အဲ့ဒါအကုန်လုံးမသိရဘူးဆရာ
ဒါအမှန်မှန်သိနေတာပေါ့နော်တကယ်လို့မဟုတ်မတရားလုပ်နေတဲ့ကုမ္ပဏီတစ်ခုကို FDA ကတရားစွဲပြီးတော့ဥပဒေအရတရားရုံးကနေပြစ်ဒဏ်ချလိုက်တယ်ဒဏ်ရလိုက်တယ်ဆိုရင်သိသွားတယ်ဆိုရင်ကြံတဲ့လူတွေလည်းဒါလှုပ်ရဲမှာမဟုတ်တော့ဘူးလေဒါဟိုပါပေါ့ example နမူနာယူလို့ရတာပေါ့နမူနာအနေနဲ့ပြလို့ရတာပေါ့
အဲ့ဒါအဲ့တံပိုးကိုကျွန်တော်လိုချင်လို့ကျွန်တော်တောင်းဆိုတယ်ဗျအမအဲ့လိုဖြစ်တင်တာပေါ့ဗျာစလုံးမင်းတွေကိုသတင်းစာထဲမှာဗာဖြစ်လို့ဒါအပြစ်ပေးလိုက်တယ်ဘလောက်ပြစ်ပေးတယ်ဆိုတာမျိုးတရားရုံးကကြီးညာပြီးရင်ပိုကောင်းတာပေါ့ဗျာနောက်တော့ဖြစ်လာမယ်ထင်ပါတယ်အခုတော့ကျွန်တော်တို့ညှိကြနိုင်ကြပြောကြဆိုကြကျွန်တော်လည်းတောင်းဆိုပေါ့ဗျာတို့တော့လုပ်နေပါလေဗျာ
ဒီဇော်ဝင်းလိုက်စီစဉ်တက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံးလွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါဒီတစ်ပတ်အစီအစဉ်မှာZOR Studio တည်ထောင်ခဲ့တဲ့ Andrian Zor အနေနဲ့လုပ်ငန်းအောင်မြင်အောင်ဘလို့ကြာစီလုပ်ကင်ခဲ့တယ်လဲဘာတွေဝန်ဆောင်မှုပေးတယ်လဲဆိုတာအပိုင်းတစ်အနေနဲ့ကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
Andrian Zor က Multi Media လုပ်ငန်းပေါ့လေဒီမီဒီယာထုတ်လွှင့်ရေးလုပ်ငန်းကိုလုပ်တဲ့အခါကျတော့ဗီဒီယိုတွေနောက်ဒီဓာတ်ပုံတွေရိုက်ကူးတဲ့လုပ်ငန်းကိုလုပ်တာပေါ့ဆိုတော့ပထမဆုံးကျွန်တော်သိချင်တာကအဓိကပေါ့လေဒီဗီဒီယိုနဲ့ပတ်သက်ပြီးတော့ဘလို့အကြောင်းအရာမျိုးတွေကိုဟိုရိုက်ကူးပြစ်လဲဆိုတာလေးကိုစပြောပေးပါလား
ဟုတ်ကျေးဇူးပဲဒီစာဆိုတော့ဟိုဗီဒီယိုဘလို့ဘာတွေရိုက်လဲဆိုတော့ဗီဒီယိုကအကုန်လုံးရိုက်တယ်တခြားကြရင်လူတွေကဟိုဝက်ဒင်းတွေဘာတွေရိုက်တယ်တခြားကြရင်ဟိုသူတို့ကကျွန်တော်တို့ကြောင်ညာချင်းကျွန်တော်ကဗာလဲဆိုစာရေးပြီးတော့ဟိုဗီဒီယိုရိုက်ပေးတာပေါ့အာဒီစာကျွန်တော်ရဲ့majority အလုပ်ပဲ
ကယ်လီဖိုးနီးယားမှာဆိုရင်လည်းပဲအခုလိုမျိုးမင်္ဂလာဆောင်တွေဝါတွေကိုဓာတ်ပုံရိုက်ပြီးတဲ့ဗီဒီယိုလုပ်ငန်းတွေဝါတွေကတော်တော်များများရှိကြတယ်လေဆိုတော့ Adrian ကရောကိုယ့်ကိုလာပြီးတော့အလုပ်အပ်တဲ့လူတွေတော်တော်များများရှိလား
competition ဆိုတော့เนาะအာလူတွေအများကြီးပဲဒီစာလုပ်နေတဲ့အဆရှိတယ်ဒါပေမဲ့ကျွန်တော်တို့ကကျတော့ဘယ်မှာပိုအားရှိလဲဆိုတော့ကျွန်တော်တို့အလုပ်ကနှစ်ခုရှိတယ်တအားကိုကောင်းတယ်နောက်တအားကိုမြန်တယ်ဆိုတော့တခါကျရင်တချို့လူတွေကเนาะဟိုကျွန်တော်မဟုတ်ဖ ೇನೆ တခြားလူတွေကရိုက်ရင်ဟိုဗီဒီယိုရိုက်လိုက်တယ်เนาะနောက်ပြီးတော့နေ့တွေနဲ့လတွေနဲ့ပြီးဝမှပဲဟိုတွေ့ရတယ်တအားပဲဆောင်တယ်ဗီဒီယိုရိုက်ပြီးဝရင်လေတချို့လူတွေကလေကျွန်တော်တို့ကဗီဒီယိုတစ်ခုရိုက်ပြီးဝရင်ဒီနေ့ပဲလို့တယ်နောက်ဒီနေ့ပြီးဝပြီအဲမှာဟိုကျွန်တော်တို့ကတော်တော်ဟိုအားရတယ်ဆိုတော့တချို့လူတွေကမဆောင်ကျင်ကျွန်တော်တို့ခေါ်တယ်တချို့လူတွေကအောက်ပတ်စံသုံးပြီးတော့အကြိုက်လက်ဆောင်ရတယ်မတန်ဘူ
းကိုကိုလာပြီးတော့အလုပ်အပ်တဲ့လူတွေကိုကိုကမြင်မြန်ဆန်းဆန်းလုပ်ပေးနိုင်တဲ့အတွက်ဒါသူများတွေထက်ဆားလို့ရှိရင်ကိုကဒီလုပ်ငန်းမှာပို့ပြီးတော့အအောင်မြင်မြင်နဲ့လုပ်နိုင်တယ်ပေါ့ဆိုတော့ဟိုနောက်တစ်ဖက်ကကြာတော့လည်းပဲခုနပြောသလိုကြော်ညာပေါ့လေဒီ commercial နဲ့ပတ်သက်ပြီးတော့ဒီသူများတွေကထုတ်လုပ်တဲ့ဒီပစ္စည်းတွေကိုကိုကကြော်ညာရိုက်ပေးရတဲ့လုပ်ငန်းမှာကြာတော့ဘယ်လိုအနေထားရှိပါလဲ
Exactly တူတူပဲဟိုတချင်းဆိုဆိုတော့လဲဟိုကျော်ကျော်ညာချင်း you know the symbol တွေဘလို့ဆို music video เนาะ or ကျော်ညာ any kind of ကျော်ညာ video ကလဲတူတူပဲအောက်မြင်တယ်ကျွန်တော်တို့ကလဲကြည့်ကောင်းတယ်နောက်ပေါ်မြင်လို့မြင်တယ်ဘာဖြစ်လို့ဆိုတော့အချင်းအပ္ပစံပဲပူဆောင်လေပူဆောင်လေပူပစံဖြုံးလေကျွန်တော်တို့အမဟိုမကြိုက်ဘူးတခုတော့ရင်မြင်မြင်လို့လိုက်เนาะမပြင်းဟို most people about ဖြစ်လဲဆိုတော့လူများဘလို့ဆိုတော့အလိုလိုပြောရင်ဆောင်ကျင်တယ်ပြင်းတယ်တခြားဆိုင်လုပ်ချင်တယ်ဘာညာရဲ့ပေါ့ကျွန်တော်ကတော့အလုပ်ပြင်းမြင်မြောင် edit လုပ်လိုက်ပြီးဝင်ပြီးသွားပြီ
ဟိုကယ်လီဖိုးနီးယားဘယ်မြို့မှာအခြေစိုက်တာလဲဗ
ျ Los Angeles ကဘေးနားမှာSan Gabriel ဆိုတာခေါ်တယ်အဲ့နာမှာနေတယ်ဟို studio ကဘာခေါ်လဲဆိုတော့ ZOW studio ZAWSTUDIOS အဲ့ဆိုကျွန်တော် Facebook ရှိတယ် website ရှိတယ် anywhere online မှာကြည့်ရကြည့်လို့ရရင်လိုလိုရှာလို့ရတယ်
ဟုတ်ပြီဆိုတော့အဲ့ဒီလိုအလုတ်လာပြီးတော့အက်တဲ့အခါမှာရောဘလို့လူမျိုးတွေကအဓိကလာပြီးတော့အက်တာများလဲ
အကုန်လုံး American တွေပဲ college မှာပဲဟိုဟို Asian or beauty လာတယ်ဒါပေမဲ့ခါခါဈေးစစ်တယ်ဈေးစစ်တယ်ဈေးစစ်တယ်နောက်ဆုံးသူတို့ကဘာမှမရှိဘဲနဲ့ဥစ္စာကိုဈေးစစ်နေတယ
်ခုနအေဒရီယန်ပြောသွားတယ်လို့ပေါ့ကိုအလုတ်လာပြီးတော့အပ်တယ်ဆိုလို့ရှိရင်ကိုကဟိုတရက်ထဲနဲ့ကိုလုပ်ငန်းကိုအပီးလုပ်ပေးတယ်ဆိုတော့ဒီရိုက်ကူးတဲ့နေရာမှာရောလူဘလောက်သုံးလဲနောက်တစ်ခါဒီလိုမျိုးပြန်ပြီးတော့အက်ဒစ်လုပ်တဲ့အခါမှာရောလူအင်အားဘလောက်သုံးလို့ကိုကမြန်မြန်ဆန်ဆန်လုပ်နိုင်တာလဲ
တခါကျရင်ရိုက်ရင်ဟိုလူတွေကကျတော့ပိတ်တော့မများတခါကျရင်3ယောက်4ယောက်5ယောက်ပဲရှိတယ်အက်ဒစ်လုပ်ကြတော့တယောက်ပဲ
ဟုတ်ပြီဆိုတော့နောက်တစ်ခါဒါကတော့ဟိုဗီဒီယိုအပိုင်းပေါ့လေဓာတ်ပုံနဲ့ပတ်သက်ပြီးတော့ကြတော့ဘာတွေရိုက်ရလဲ
ဓာတ်ပုံနဲ့ပြီးဘာရိုက်လဲဆိုတော့ဟိုကြော်ညာတဲ့ဥစ္စာတွေပေါ့လေအာဆိုတော့တွေ or ဟို business เนาะဟိုကျွန်တော်ဒီမှာဘလို့ဘာမှလို့ဘလို့ပြောလဲ private jet လေးမင်းဘာတွေဟိုဓာတ်ပုံရိုက်တယ်ဒီလေးမင်းတွေကဟိုအောက်ချမ်းသာတဲ့လူတွေတောင်းတဲ့လေးမင်းတွေเนาะကြော်ညာဖို့လေကျွန်တော်တို့ဟိုးရောဘာရိုက်ဖို့လဲဆိုတော့အဆိုတော်တွေကျိုးဆောင်နေဟိုစနေတဲ့လူတွေကိုဟိုသူတို့ဓာတ်ပုံတော့တာပေါ့လေသူတို့ရိုက်ပေးတာပေါ့နော
်ဟုတ်ပြီဆိုတော့ဒီ Adrian Zor ရဲ့ဒီ Facebook ကောနောက်ဒီ website မှာကျွန်တော်တွေ့ရတာကဟို drone နဲ့ရိုက်ထားတဲ့ဒီပုံတွေတော်တော်များများလေးတွေ့ရတယ်เนาะဆိုတော့ဟို drone video ကလည်းပဲခုနလိုမင်္ဂလာဆောင်တွေဝါရိုက်တဲ့အခါကျတော့အဲ့ဒီထဲထဲမှာပါလား
ပါတယ်ဒီ drone ကတော်တော်ထူးဆန်းတဲ့ technology ပဲမင်္ဂလာဆောင်ပို့ပါတယ်ဟိုတခါကျရင် funeral ground လောက်ဖြူတယ် ရုပ်ရှင်တွေပါတယ် music တွေအများကြီးပဲဒီ user technology တော်တော်ထူးဆန်းတယ် number တော်တော်အလုပ်ဖြစ်တယ်ကျွန်တော်ကျတော့2014နဲ့စတယ်ဒီ drone အခုထိ
Okay ဆိုတော့ဒါကဟိုမီဒီယာလုပ်ငန်းနဲ့လုပ်တဲ့အခါမှာဒါကတော့ video နဲ့ဓာတ်ပုံအပိုင်းပေါ့လေအခုနောက်ပိုင်းမှာကျတော့ VR ပေါ့ဒီ virtual reality ဆိုတော့ဟာလည်းပဲဟိုခုနလိုပေါ့လေကိုကတနေရာမှာတကယ်ရှိမနေဘဲနဲ့ရှိနေတဲ့အောင်မျိုးပေါ့ဟိုကိုဟိုကြောင်းတက်ချင်တာပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်လေ့လာလို့ရတဲ့ဒီ VR နဲ့ပတ်သက်ပြီးတော့ဟိုဘာတွေလုပ်ဖို့အစီအစဉ်တွေဘာတွေရှိပါလဲ
online မှာနည်းနည်းကြည့်ကြည့်တာပေါ့လေ number လူတွေကမေးကြည့်တယ် the user DVR သူတို့ဘလို့ရိုက်လဲ blog လောက်ကြလဲနော်ဆိုတော့စဉ်းစားကြည့်တော့ research တော့ဘာတွေ့ရလဲဆိုတော့သူတို့ကဘာတုံးလဲဆိုတော့ဒီ GoPro camera အများကြီးတုံးတယ်နော်အဲ့ GoPro camera each GoPro camera ဘလောက်တုံးလဲဆိုတော့900လောက်တုံးတယ်သူတို့ကဟို16လောက်တုံးတယ်လေအများကြီးပဲတုံးတယ်ဆိုတော့တော်တော်ဈေးကြီးတယ်တုံးတာလေနောက်ပြီးသူတို့ဘလောက်ဟိုသူတို့မေးကြည့်တယ်ဒီတခြားဟို business တွေပေါ့လေဘလို့လို့လဲဆိုတော့သူတို့ကဟိုဒီ GoPro အများကြီးပဲသုံးတယ်ကင်မရာအများကြီးပဲသုံးတယ်နောက်ပြီးတော့ blog ကြဟို edit လုပ်ဖို့ blog ကြလဲဆိုတော့ဟို week to a month up ကြလဲနော်ဆိုတော့တော်တော်ကြတယ်နောက်ပြီးတော့အောက်ဟိုအောက်ပေးရတယ်ဆိုတော့ကျွန်တော်အဲ့ research ကျွန်တော်ပါထွက်လာလဲဆိုတော့ကင်မရာပါကင်မရာသုံးလဲဆိုတော့ Kodak ကင်မရာသုံးတယ် Kodak က Polaroid camera company ပြင်လာပြီလေအဲ့ကင်မရာသုံးပြီးတော့ကျွန်တော်ကဘလို့လုပ်နိုင်လဲဆိုတော့အဲ့ကင်မရာတစ်ခုပဲသုံးတယ်ရိုက်ပြီးဝင်ရင်ဒီနေ့တည်းမှာပြန်ပြေးသွားတယ်လာလို့စောင့်စံမလို့ဒီနေ့တည်းမှာပြေးသွားတယ်ဒါပေမဲ့အဲ့ဆက်ဒီနေ့တည်းမှာပြေးသွားတော့ပိုပတ်စံဟိုသိသိမကြည့်ပေါ့နော
် VR ကအထူးသဖြင့်တော့လေကိုမရောက်ဘူးရဲ့နေရာကိုဟိုတကယ်ရောက်နေတဲ့ပုံစံမျိုးပေါ့နော်ဥပမာအိမ်တစ်လုံးထဲကိုကိုကရောက်သွားမယ်ဆိုလို့ရှိရင်အိမ်အတွင်းထဲမှာအသေးစိတ်လိုက်ပြီးတော့ကြည့်လို့ရမယ်ဟာမျိုးအထီကို VR နဲ့ရိုက်နေတာပေါ့လေဆိုတော့ဟိုအဲ့လိုဘာတွေရိုက်ခဲ့ဖြစ်ပါလဲ
Yeah, ဒီ VR နဲ့ဘာလို့လဲဆိုတော့ကျွန်တော်တို့က education လုပ်တယ်အဲ့ဒါပြောလို့မရော education ဆိုတော့ classroom မှာ experience လို့ရအောင်เนาะအဲဒီခါကျရင် I VR camera ကိုကျွန်တော်လေးမြန်ပြင်ရင်လေးမြန်ထဲမှာထည့်လိုက်တယ်အဲ့ဒါဆို online မှာတွေ့လို့ရတယ်နောက်ပြီးတော့ဒီခါဒီလိုကျရင်အင်းဟိုအင်းဝင်ကျင်တဲ့လူတွေကိုဟိုပြကျင်ဒီ VR နဲ့အင်းတွေကိုရှောက်ရိုက်ပေးတယ်ဆိုတော့ through VR ထဲမှာကြည့်ရင်ဟိုကောင်းတယ်လို့တွေ့ရတယ်ဒီအင်းကဘလို့ကြည့်လို့ဘလို့ကြည့်ကောင်းတယ်လို့မျောလေတကယ်အဲ့မှာရောက်နေလို့မျိုးဖြစ်ရတယ်။အဲ့မှာမှပဲဟိုဘယ်လိုမျိုးဆိုအကျိုးရှိတာပေါ့
။ဒါကတော့တူတာဆုံးလင်းအမေရိကန်အစီအစဉ်ဟိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ တော်ရစီမြတ်ခင်ဗျာ။ဒီနေ့မဟာအတာတကြံကာလအတွက်အများပြည်သူရုံးပိရက်ကိုခါရနစ်တယ်လို့ဆက်ရမဟုတ်ပဲ9ရက်ပဲတတ်မှတ်လိုက်ပါတယ်ဒီတကြံကာလအများပြည်သူရုံးပိရက်ရှော့ချတဲ့ကိစ္စအစိုးရအဖွဲ့ရဲ့လုတ်ကင်ပုံအပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲပိရက်ဆယ်ရက်ကနေ9ရက်ပဲတတ်မှတ်လိုက်တာကိုရောသဘောတူကြပါသလားအခုလာမယ့်အင်္ဂါညဒိုင်းရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစေလိုပါတယ်။ကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုလည်းစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က13923812555ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
အင်္ဂါညတိုင်းရဲ့လီလန်အစီအစဉ်မှာပဝင်ဆွေးနွေးလို့သူတွေအခုည9နာရီမှတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းပါရခင်ဗျာ
။ American ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ American ဆိုးရကနိုင်ငံတကာဖွံ့ဖြိုးရေးဌာန USAID ကတဆင့်နိုင်ဂျီးရီးယားနိုင်ငံပေါင်းချီပြည်နယ်တွင်းကပညာရေးကဏ္ဍဖွံ့ဖြိုးရေးအတွက်ဆက်လက်ပံ့ပိုးကူညီပေးနေတဲ့အကြောင်းကြေညာခဲ့ပါတယ်။နှစ်နိုင်ငံနားလည်မှုစွာကျွန်းလွာ MOU 5နှစ်စီမံကိန်းအရ USAID နဲ့ဘောင်ချီပြည်နယ်အစိုးရတို့အနေနဲ့ပညာရေးကဏ္ဍမှာတဖွဲ့ချင်းဖြစ်စေတာဝန်မျှဝေရေးဖြစ်စေပူးပေါင်းဆောင်ရွက်သွားကြရင်းနဲ့ဘောင်ချီပြည်နယ်ထဲမှာပညာရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်လုပ်ငန်းမူပေါင်းချမှတ်ပြီးအပြန်အလှန်တာဝန်ယူဆောင်ရွက်ချဖို့တွေကိုအတည်ပြုခဲ့ကြပါတယ်နားလည်မှုစာချုပ်လွှာ MOU ဟာဘောင်ချီပြည်နယ်အစိုးရရဲ့ပညာရေးရည်မှန်းချက်ကိုပံ့ပိုးကူညီပေးတာဖြစ်သလိုပူးတွဲစောင့်ကြည့်ရေးနဲ့တိုးတက်မှုဖြစ်စဉ်တွေအတွက်အကျိုးလုပ်ငန်းအစီအစဉ်တွေကိုလည်းချမှတ်နိုင်ခဲ့ကြပါတယ်။ USAID ဟာနိုင်ဂျီးရီးယားနိုင်ငံမှာအရေးချင်းပြည့်မီတဲ့ပညာရေးနဲ့အခြေခံပညာသင်ကြားခွင့်ရရေးတွေမှာတိုးတက်ကောင်းမွန်လာစေရေးကူညီပေးနေတာပါ။လက်ရှိမှာ USAID ကဘောင်ချီပြည်နယ်အတွင်းပညာရေးကဏ္ဍတိုးတက်ရေးအတွက်ကဏ္ဍ3ရပ်ဖြစ်တဲ့ Northern Education Initiative Plus လို့ခေါ်တဲ့မြောက်ပိုင်းဒေသစာမတက်သူပပျောက်ရေးအစီအစဉ်ပညာသင်ကြားရေးမှာဖြစ်နေတဲ့အဟန့်တားတွေကိုကျော်လွှားနိုင်ရင်းနဲ့ခေါင်းဆောင်မှုစွမ်းရည်မြင့်တင်ရေးအသိပညာပေးမှုနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့ကဏ္ဍတွေကိုအောင်မြင်ပြီးမြအောင်ဆောင်ရွက်ပေးခဲ့ပါတယ်။နိုင်ငံတော်နဲ့ပြည်내အစိုးရတွေအတွက်လုံနိုင်ခွင့်နဲ့ပညာရေးစနစ်တွေကိုတည်ဆောက်ပေးတဲ့ဒီလှုပ်ရှားမှုတွေကလာမယ့်သက်ကရ2020ပြည့်နှစ်ကိုရောက်တဲ့အခါခန့်မှန်းခြေအဖြစ်မူလာတန်းအရွယ်ကလေး2,000ကိုအရေးအဖက်သင်ကြားပေးနိုင်မှာဖြစ်သလိုကလေးပေါင်း5,500,000နီးပါးကိုလည်းလူမှုရေးအဖွဲ့တွေအခြေပြုတဲ့ပညာရေးတင်ကြောင်းတွေမှာလာရောက်ပညာတင်ကြားခွင့်ရရှိစေမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းဘောင်ချီပြည်နယ်ကကလေးတွေပညာတင်ကြားခွင့်အတွက်စွန့်စွန့်တမန်ဆောင်ရွက်ပေးခဲ့ပါတယ်လို့ USAID ရဲ့အမှုဆောင်ညွှန်ကြားရေးမှူးမိုက်ကယ်ဟာဗေးကပြောပါတယ်။အခုနားလည်မှုစာချုပ်လွှာအရဘောင်ချီပြည်နယ်ရဲ့အခြေခံပညာရေးတိုးတက်ကောင်းမွန်လာစေဖို့ USAID နဲ့ဘောင်ချီပြည်နယ်အစိုးရတို့ကြားကပူးပေါင်းဆောင်ရွက်မှုတွေကိုလည်းတိုးချဲ့ဆောင်ရွက်ပေးသွားမှာဖြစ်ပါတယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ဂျီးရီးယားကလေးငယ်တွေအတွက်ပိုမိုကောင်းမွန်သာယာတဲ့အနာဂတ်ကိုဖန်တီးတည်ဆောက်နိုင်ရေးအတွက်မိတ်ဆွေနိုင်ဂျီးရီးယားနိုင်ငံနဲ့အတူအခုလိုကူညီဆောင်ရွက်ခွင့်ရတဲ့အပေါ်မှာဂုဏ်ယူဝမ်းမြောက်လျက်ရှိနေကြပါရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လင့်ပေးခဲ့တာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အာဘော်မဟုတ်ကြောင်းသွန်တာရှင်တွေကိုအတိပေးအပ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စဉ်ကာလတုန်းကအခုသမ္မတဒေါ်နယ်ထရန့်နေခဲ့တဲ့နယူးယောက်မြို့ကထရန့်တာဝါရဲ့ဖုန်းတွေကိုအဲ့ဒီအချိန်ကသမ္မတဘရက်အိုဘားမားကြားဖြတ်ခိုးနှောက်ထောင်တယ်လို့သမ္မတထရန့်ဆွဆဲခဲ့တာနဲ့ပတ်သက်လို့လွှတ်တော်စုံစမ်းရေးကော်မတီတွေကအထောက်အထားပေးဖို့တောင်းဆိုနေတာကိုအချိန်ထပ်ပြီးပေးဖို့တရားရေးဌာနကတောင်းဆိုလိုက်ပါတယ်။သမ္မတထရန့်က Twitter လူမှုကွန်ရက်ပေါ်မှာဒီလအစောပိုင်းတုန်းကရေးသားဆွဆဲခဲ့ပေမဲ့တက်တဲ့အထောက်အထားမပြခဲ့ပါဘူး။ Mr. Obama ကိုယ်တိုင်ဖုန်းနှောက်ထောင်တယ်ဆိုတော့လို့သမ္မတထရန့်ကဆိုလိုတာမဟုတ်ဘူးလို့အင်မြူတော်ပြောခွင့်ရသူ Sean Spicer ကလည်းတင်းလာနေမှာပြောခဲ့ပါတယ်။ဆွဆဲခဲ့မှုကိုတက်တဲ့ပြနိုင်မယ့်အထောက်အထားတွေကိုတင်းလာနေနောက်ဆုံးထားတင်ပြဖို့အတွက်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကနောက်ဆုံးအချိန်သတ်မှတ်ထားတာဖြစ်ပါတယ်။ Obama ကဲလို့တည်ကြတဲ့အခကြေးငွေတက်တာစွာကျန်းမာရေးပြုစုစောင့်ရှောက်မှုရရှိမဲ့ဥပဒေကိုအစားထိုးဖို့ Republican Party ကအဆိုပြုထားတဲ့အစီအစဉ်ကိုလွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်လာမယ့်ဒီနှစ်တွေအတွင်းမှာလူပေါင်း14သန်းလောက်ကျန်းမာရေးစောင့်ရှောက်မှုဆွန့်ရှုံးမယ်လို့လွှတ်တော် Budget အသုံးစရိတ်ဂျုံကတင်းလာနေမှာထုတ်ပြန်ခဲ့ပါတယ်ရှင်။
နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြေညာတော်တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမျိုးကကုဇော်ဝင်းလှိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာကျွန်တော်ဆက်မှုပြီပါ
This program has come to you from the Voice of America, Washington.